Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ကနေ2023ခုနှစ် March လ14ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပါရှင် View Radio အစီအစဉ်လေးကို Line to Meter 1925နဲ့32တို့အပြင် Line Lambda Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်လေးကိုကျမအလေးမကတောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကတော့မြမအရေးလုံခြုံရေးကောင်စီဆွေးနွေးပွဲမှာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာတက်ရောက်စကားပြောပါတယ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတုံ့ပြန်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအာဖရိကတိုက်ကိုထွက်ခွာသွားပါတယ်မြောက်ကိုရီးယားဘက်ကပယ်ထိန်ဒုံးကျည်နှစ်စင်ကိုဆန်းသက်ပြစ်လွတ်လိုက်ပါတယ်ဒီလိုသတင်းတွေကိုပြောပြပေးမှာပါအလေးမကြီ
းဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြဖို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုကြပိုင်းနားဆင်ရမယ့်အထဲမှာတော့ချင်းပြည်နယ်ပလောဝမြို့နယ်တဲကိုအိန္ဒိယတပ်သားတွေနေမြေကျူးလွန်ဝင်ရောက်ခဲ့တာနဲ့ပတ်သက်ပြီ
းတခြားတိုင်းပြည်ကလူကလည်းလက်ထိတ်ဆုံးနဲ့ရောက်ခဲ့ဝင်လာတယ်စပုံရိုက်တယ်ဆိုတဲ့ဟာမျိုးတွေကကျွန်တော်တို့ဒီကြည့်တဲ့ချိန်နဲ့လည်း
ဒေတာရင်းအခြေစိုက် CDF ပလောဝကတောင်းမရှိသူတို့ပြောသွားတာပါဒီကြောင့်သတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူကျွန်းလာမျိုးအဝင်အထွက်ကိုစစ်ကောင်စီပိတ်ထားလို့ဒေတာကန်တွေစားရည်တောက်ရည်အခက်ကြုံနေရတာနေရပြန်ခွင့်ရကြပေမဲ့မပြန်နိုင်ကြသေးတဲ့ရခိုင်စစ်ဘေးရှောင်တွေရဲ့အခက်ခဲဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေအပါအဝင်ဆက်သွယ်မေးမြန်းကန်းနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်မတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးပါပါရှင်
ယူကရိန်းနိုင်ငံအရှေ့ပိုင်းကရမတိုစ်မြို့ကိုရုရှားဒုံးကျည်ဒဇင်ထိမှန်ခဲ့တဲ့အတွက်အ ਨੇ ဆုံးလူတဦးသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းအရာရှိတွေကဒီကနေ့အင်္ဂါနေ့ကပြောပါတယ်ယူကရိန်းသမ္မတဘိုလိုဒီမာဇာလန်စကီကလည်းအဲ့ဒီမြို့ကိုဒုံးကျည်ထိမှန်ခဲ့တဲ့အတွက်ကြောင့်အထက်မြင့်အဆောက်အုံ6လုံးဖျက်ဆီးခဲ့တယ်လို့ Telegram မှာရေးသားထားပါတယ်ရှင်းသင်မှုတွေကိုဖျက်ဆီးပြီးလူတစ်ယောက်မှမကျန်အောင်တိုက်ခိုက်နေတယ်လို့လည်းသူကပြောပါတယ်အပြစ်မဲ့အယက်သားတွေကိုတိုက်ခိုက်မှုမှန်သမျှရလဒ်ကတော့ပြစ်မှုကျူးလွန်တဲ့သူတွေကိုတရားဥပဒေကြောင်းအရလူသတ်မှုနဲ့စီးရင်အပြစ်ပေးရမယ်ဆိုတာအသေးအချာပါပဲလို့လည်းသူကပြောပါတယ်ယူကရိန်းအနေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ညှဉ်းဆန်နေတယ်လို့ရုရှားဘက်ကထောက်ပြပြီးတဲ့နောက်အဲ့ဒီလိုတိုက်ခိုက်မှုတွေပေါ်ပေါက်လာတာပါရုရှားသမ္မတပူတင်ရဲ့ပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ကလည်းရုရှားအနေနဲ့ယူကရိန်းမှာစစ်ရေးနည်းလမ်းသာရှိတော့ကြောင်းသတင်းသမားတွေကိုပြောပါတယ်ယူကရိန်းသမ္မတဇာလန်စကီကလည်းရုရှားတပ်ဖွဲ့တွေပြန်လဲရုတ်သိမ်းဆုတ်ခွာသွားရင်ယူကရိန်းအနေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့စဉ်းစားပေးမယ်လို့ရုရှားကျူးကျော်စစ်တနစ်ကျော်လာခြင်းအတွင်းအကြိမ်ကြိမ်ပြောဆိုပါတယ်ခင်ဗျာ
မြောက်ကိုရီးယားဘက်ကပယ်ထိန်ဒုံးကျည်နှစ်စင်းကိုအင်္ဂါနေ့မနက်ပိုင်းကစမ်းသပ်ပစ်လုခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်ဒီသတင်းပတ်မှာစတင်ခဲ့တဲ့အမေရိကန်တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်မှုကိုမြောက်ကိုရီးယားကကန့်ကွက်ရှုတ်ချမှုတွေနဲ့အတူဇက်တိုက်ဆိုသလိုလက်နက်စမ်းသပ်မှုတွေလုပ်နေတဲ့အပေါ်ဂျပန်နိုင်ငံအပါအဝင်ဒေသရင်းနိုင်ငံတွေကစိုးရိမ်နေကြပါတယ်
引き続き米国韓国と党とも緊密に連携しつつ
အမေရိကန်တောင်ကိုရီးယားတို့နဲ့အတူသတင်းအချက်အလက်တွေကိုစုဆောင်းပြီးသုံးသပ်မှုတွေကိုနီးနီးကပ်ကပ်လက်တွဲဆောင်ရွက်မှာဖြစ်တယ်လို့သတိထားစောင့်ကြည့်သွားမှာဖြစ်ပါတယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ဟီရိုကာဆူမတ်ဆူနိုကပြောလိုက်တာပါဒေတာစံတော်ချိန်နနက်9:40မိနစ်နဲ့9:50မိနစ်ကြားမှာတာတိုပစ်ပယ်ထိန်ဒုံးကျည်နှစ်စင်းကိုအရှိတ်ကန်ယိုရန်ပင်လယ်ဘက်ကိုမြောက်ကိုရီးယားဘက်ကပစ်ခတ်ခဲ့ကြောင်းတောင်ကိုရီးယားပူးတဲ့စစ်ဦးစီးချုပ်ရဲ့သတိပေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒုံးကျည်အမျိုးအစားနဲ့အကွာအဝေးအတိအကျအပါအဝင်အသေးစိတ်အချက်အလက်တွေကိုဖော်ပြထားခြင်းမရှိပါဘူးအမေရိကန်နဲ့တောင်ကိုရီးယားတို့ဘက်ကလည်းပူးရဲစစ်ရေးလေ့ကျင့်မှုတွေတိုးမြင့်နေရမှာတနင်္လာနေ့က9နှစ်အတွင်းအကြီးမားဆုံးစစ်ရေးလေ့ကျင့်မှုအဖြစ်စစ်တရက်ကြာအစီအစဉ်ကိုစတင်ခဲ့ကြပါတာပါအခုလိုအမေရိကန်တောင်ကိုရီးယားပူးတဲ့စစ်ရေးလေ့ကျင့်မှုကိုတိုးချဲ့ခဲ့တာဟာမြောက်ကိုရီးယားရဲ့ရန်စားမှုတွေတိုးမြင့်လာတာနဲ့တိုက်ရိုက်ဆက်နွယ်နေကြောင်းမနေ့ကအမေရိကန်နိုင်ငံသားရဲ့ဌာနမှပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရ Net Price ကပြောကြားခဲ့ပါတယ်ရှင
်တောင်ကိုရီးယားသမ္မတယွန်ဆုပ်ယွန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့ဟာလာမယ့်ကြာသပတေးနေ့မှာဂျပန်နိုင်ငံတိုကျိုမြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ပြည်ခဲ့တဲ့20ရာစုတဝက်လောက်အထိကိုရီးယားကျွန်းဆွယ်ကိုဂျပန်သိမ်းပိုက်ထားတဲ့ကာလတွေကရက်ဆက်ကြမ်းကြုတ်မှုတွေကြောင့်တင်းမာမှုတွေရှိနေတဲ့နှစ်နိုင်ငံဆက်ဆံရေးကိုပြန်လည်ကောင်းမွန်လာအောင်ဆောင်ရွက်ကြဖို့ခေါင်းဆောင်တို့တွေ့ဆုံကြမှာဖြစ်ပါတယ်သမ္မတယွန်ဆုပ်ယွန်ရဲ့ခီးစဉ်ဟာ 2012ခုနှစ်နောက်ပိုင်းကိုရီးယားသမ္မတတယောက်ရဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်ကို1930ခုနှစ်ကနေ1945ခုနှစ်ဒုတိယကမ္ဘာစစ်ပြီးချိန်အထိဂျပန်တို့သိမ်းပိုက်ထားတဲ့ကာလအတွင်းဂျပန်ကုမ္ပဏီတွေဟာကိုရီးယားပြည်သူတွေကိုချွေးတက်ဆွဲတာအမျိုးသမီးတွေကိုစစ်တပ်လိမ်ဖျော်ဖြေရေးခိုင်းစေတာတွေပြုလုပ်ခဲ့ပါတယ်။အဲ့ဒီအတွက်ကိုရီးယားအစိုးရကနေဒေသခံတွေစီကရန်ကုန်ွေကောက်ခံပြီးတပ်ဆိုင်သူတွေကိုရောက်ခြေပေးမဲ့အစီအစဉ်တွေကျင်းပခဲ့ပြီးတဲ့နောက်ရပိုင်အတွင်းတောင်ကိုရီးယားသမ္မတရဲ့ဂျပန်ခီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဗန်ကြီးနှစ်ခုပြိုလဲသွားတဲ့သတင်းတွေထွက်လာပြီးအမေရိကန်စတော့အစုရှယ်ယာတွေကျခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာတော့အာရှအစုရှယ်ယာဈေးတွေကျဆင်းခဲ့ပါတယ်။အာရှဒေတာကရှယ်ယာလုပ်ငန်းနဲ့ဗန်တွေအထူးသဖြင့်အထည်နာခဲ့ပါတယ်။ဂျပန်နီကေ225အညွန်ကိန်း 1.2 ခန်းတုံးကျဆင်းခဲ့ပြီး SoftBank ရှယ်ယာတွေလည်း 4.1 ခန်းတုံးကျဆင်းခဲ့ပါတယ်။ California အခြေစိုက် Silicon Valley Bank နဲ့ New York အခြေစိုက်Signature Bank တွေပြိုလဲခဲ့ပေမဲ့ American Bank စနစ်လုံးကျုံစိတ်ချနိုင်ရေးသမ္မတဂျိုးဘိုင်ဒန်အာမခံနိုင်မှုကြိုးစားနေပါတယ်။ယင်းနှီးမြှုပ်နှံသူတွေရဲ့ဆုံးရှုံးငွေတွေကိုအခွန်ပေးပြည်သူတွေဘက်ကပေးဆက်ရတာမျိုးနစ်နာဆုံးရှုံးမှုမရှိအောင်လုပ်ကင်ပေးမယ်ဆိုပြီးအာမခံပြောကြားနေတာပါ။ငွေစည်းအနှံသူတွေရဲ့ငွေတွေကို American အစိုးရပိုင်ဘဏ်တွေရဲ့အရေးပေါ်အကောင့်တွေကနေအလှည့်ကျပေးသွားမယ်ဖြစ်ကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။ပြိုလဲသွားတဲ့ဘဏ်ကြီးနှစ်ခုမှာဖြစ်ပျက်ခဲ့တာတွေကိုအပြည့်အဝအရေးယူရမယ်ဆိုတာလည်းသူကပြောဆိုသွားပါတယ်ရှင်။
ဒီ American အံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ ဒီ American အံကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးနဲ့ပတ်သက်ပြီးတကားပိတ်ဆွေးနွေးရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာလဲလူကိုယ်တိုင်တက်ရောက်ခဲ့ကြောင်းအတွင်းရေးမှူးချုပ်ယုံကပြောပါတယ
် She will update on her efforts to support the implementation of resolution
2669 ချမှတ်ခဲ့တဲ့မြန်မာအရေးဆုံးဖြတ်ချက်2669ကိုအကောင့်ထဲပေါ်ရေးသူ့ရဲ့ကြိုးပမ်းမှုတွေနဲ့အာဆီယံမြန်မာအရေးဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲပေါ်ရေးကုလသမဂ္ဂရဲ့ပံ့ပိုးကူညီမှုတွေရဲ့နောက်ဆုံးအခြေအနေတွေကိုနိုလင်းဟေဇာကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတင်ပြမှာဖြစ်ပါတယ်လို့တနင်္လာနေ့အစည်းအဝေးမတိုင်ခင်သတင်းစာရှင်းလင်းပွဲမှာအတူရေးမှုချုပ်ပြောခွင့်ရစတီဗင်ဒူဂျရက်စ်ကပြောဆိုသွားတာပါဆွေးနွေးပွဲမှာပါဝင်ခဲ့သူတယောက်ဖြစ်တဲ့ဗြိတိန်သံအမတ်ကြီးဘာဘရာဝူဘွတ်ကလည်းတက်ရောက်ခဲ့တဲ့လုံတက်ရောက်ပြီးလုံခြုံရေးကောင်စီအနေနဲ့ပုံမထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလှုံ့ဆော်ဖို့မျှော်လင့်ထားကြောင်းပြောဆိုသွားပါတယ်ခင်ဗျာ
နျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတည်ဆောက်မဲ့အစီအစဉ်အပါအဝင်အမေရိကန်ဗြိတိန်နဲ့ဩစတြေးလျသုံးနိုင်ငံသဘောတူညီချက်ဟာအနေနဲ့ကြီးမားတဲ့လမ်းကိုဦးတည်နေတဲ့ဆိုပြီးတရုတ်နိုင်ငံကအဝေးပန်းလိုက်ပါတယ်ပထဝီဝင်နိုင်ငံရဲ့အကျိုးစီးပွားကိုဦးတည်ပြီးထုတ်ပြန်လိုက်တဲ့သုံးနိုင်ငံမဟာမိတ်အဖွဲ့ရဲ့နောက်ဆုံးကြေညာချက်ဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့စိုးရိမ်မှုကိုပယ်ဖြစ်ပေရာရောက်ပြီးလွဲမတဲ့အန်ဒီရဲ့လမ်းကိုဥတည်နေတယ်လို့တရုတ်နိုင်ငံသားရဲ့ဝင်ကြီးဌာနကပြောခွင့်ရဝန်ဝန်ဘင်းကဘေဂျင်းမြို့တော်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါအမေရိကန်လုံနျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘော5စင်းအထိဝယ်ယူပြီးအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကနည်းပညာတွေနဲ့အမျိုးအစားသစ်တည်ဆောက်ဖို့စီစဉ်ထားကြောင်းဩစတြေးလျနိုင်ငံကအင်္ဂါတနင်္လာနေ့ကကြေညာခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကတုံ့ပြန်ချက်ထွက်ပေါ်လာတာဖြစ်ပါရဲ့ရှင်
အာဖရိကတိုင်းမှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာတာကိုသမ္မတဂျိုးဘိုင်ဒန်အစိုးရကတံပြန်ဖို့အချိန်မြင့်ကြိုးပမ်းနေချိန်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအီသီယိုးပီးယားနဲ့နီဂျာနိုင်ငံတို့ကိုထွက်ခွာသွားပါတယ်။မေရီလန်းပြည်နယ်အန်ဒရူးစ်လေဒါစကန်ကနေတနင်္လာနေ့နောက်ပိုင်းကထွက်ခွာသွားတာလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ဝန်ကြီးဘလင်ကင်ဟာအီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့တော်နဲ့နီဂျာနိုင်ငံနီယာမစ်မြို့တော်တို့ကိုဒီကနေ့အင်ကာနေမှာရောက်ရှိမှာဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရစ်ဒေသမှာလက်နက်ကင်ပြိပခါတွေအဆုံးသတ်ရေးနဲ့နီဂျာနိုင်ငံမှာအစ္စလာမစ်အစိုးရတွေကိုတံပြန်နှိမ်နှင်းရေးရည်ရွယ်ချက်တို့အပြင်ဆာဟဲဒေသနဲ့ပတ်သက်ပြီးလည်းဆွေးနွေးမှာဖြစ်ပါတယ်။အခုခီးစင်အားဆိုရင်သမ္မတဘိုင်ဒန်ရဲ့အမေရိကန်အစိုးရအဖွဲ့တဲကဒီနှစ်အတွင်းတတိယရာထူးအကြီးဆုံးပုဂ္ဂိုလ်ရဲ့ခီးစင်ဖြစ်ပါတယ်။ဒါအပြင်မလကုံမိုင်းကလည်းအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဟာ အာဖရိကတိုက်ကိုသတင်းပတ်ကြားခီးစဉ်ဖြစ်သွားရောက်ပြီးဂါနာတန်ဇန်နီးယားဇမ်ဘီယာစတဲ့နိုင်ငံတွေကိုဝင်ရောက်မှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်ရေး၃နှစ်ကြာချမှတ်ထားတဲ့ကန့်သတ်ချက်တွေကိုဖယ်ရှားလိုက်ပြီးဗုဒ္ဓဟူးနေ့ကစပြီးပြည်ပခရီးသွားတွေအတွက်ပြည်ဝင်ခွင့်ဗီဇာအမျိုးအစားအားလုံးကိုပြန်ထုတ်ပေးပြီးနယ်စပ်တွေအားလုံးကိုလည်းဖွင့်ပြတော့မှာလို့ပြောလိုက်တာပါကပ်ရောဂါမတိုင်ခင်ကဗီဇာမလိုဘဲတွားခွင့်ရှိတဲ့တရုတ်စိတ်ကမ်းမျိုးဖြစ်တဲ့ရှန်ဟိုင်းကိုဝင်ရောက်လာတဲ့အပျော်စီးသင်းမော်တွေနဲ့ဟိုင်နန်ကျွန်းတို့လိုနေရာတွေမှာအရင်လိုဗီဇာမလိုဘဲဝင်ရောက်ခွင့်ပြုမှာဖြစ်ကြောင်းလည်းတရုတ်အစိုးရကပြောပါတယ်2020ခုနှစ်မတ်လ28ရက်နေ့မှာတရုတ်နိုင်ငံကနယ်စပ်တွေကိုပိတ်လိုက်တဲ့အချိန်မတိုင်ခင်တုန်းကနိုင်ငံသားခရီးသွားအများစုအပါအဝင်ဗီဇာထုတ်ပေးထားတဲ့သူတွေအနေနဲ့လည်းတက်တမ်းမကုန်သေးဘူးဆိုရင်တရုတ်နိုင်ငံကိုဝင်ခွင့်ရကြမှာပါဟောင်ကောင်နဲ့လောင်ကစားလုပ်ငန်းတွေတွင်ကျဲတဲ့မကာအိုကလာကြမဲ့နိုင်ငံသားခရီးသွားတွေအနေနဲ့လည်းတောင်ပိုင်းဂွမ်တောင်ပြည်နယ်ကိုဗီဇာမလိုဘဲဝင်ခွင့်ရမှာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမအလေးမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့ချင်းပြည်နယ်ပလောဝမြို့တဲ့မြို့နယ်တဲ့ကိုအိန္ဒိယတပ်သားတွေနယ်မြေကျော်လွန်ဝင်ရောက်ခဲ့တဲ့သတင်းပြပုချက်ကိုစပြောပြပေးပါမယ်အိန္ဒိယမြန်မာနယ်စပ်ဒေသချင်းပြည်နယ်ပလောဝမြို့နယ်ကကျေးရွာတရွာကိုအိန္ဒိယနိုင်ငံကအာတန်ရိုက်ဖယ်ကနယ်မြေကျော်လွန်ဝင်ရောက်လာကြောင်းဒေတာရင်းအခြေစိုက် CDF ပလောဝအဖွဲ့ကတောင်းဝန်ရှိသူကပြောပါရယ်အာတန်ရိုက်ဖယ်စစ်သားတွေဟာနယ်စပ်မှတ်တိုင်စစ်ဆေးဖို့လာရောက်တာဖြစ်ပေမဲ့ပလောဝနယ်ကရွာအတွင်းကိုဝင်ရောက်စစ်ဆေးမိမျက်နာတွေလုပ်တာရှိတဲ့အကြောင်းလည်းပြောပါရယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါရှင
်အိန္ဒိယနိုင်ငံရဲ့အစိုးရလက်နက်ကင်တပ်ဖြစ်တဲ့အာတန်ရိုက်ဖယ်တပ်သားတွေဟာဒီလ23ရက်နေ့နေ့ကင်း12နာရီလောက်မှာပလောဝမြို့နယ်ရွှေလိုက်ဝရွာအတွင်းကိုဝင်ရောက်ခဲ့တာပါအာသရိုက်ဖယ်တက်ဟာနေကြားမှတ်တိုင်ကိုလာရောက်စစ်ဆေးပြီးနောက်မြန်မာနိုင်ငံအတွင်းကိုကျော်လွန်ဝင်ရောက်လာတာဖြစ်ကြောင်းဒေသတွင်းအခြေစိုက် CDF ပလောဝကတာဝန်ရှိသူတူက VOA ကိုခုလိုပြောပါတယ်အဲ့
အာဆန်ဆေကကျွန်တော်ဒီ CDF ပလောဝရဲ့တရင်နဲ့လှူရှာနေနေဖြစ်တဲ့ဗာအိန္ဒိယနဲ့ဆက်နေတမိုင်တော်မဝေးတဲ့ရွှေလိုက်ဝလို့ရှိတယ်အဲ့ဒီရောကဒီဟိုအာဖဂန်နီကလည်းနဲ့ပြည်စုံနေရင်ဖုန်းလုံးဝင်ပြီးတော့မှကျော်ရီမလေးစစ်စစ်မြင်းမြန်လာရရှိရပေါ့လေသူတို့ပြန်သွားတဲ့အချိန်မှာအိန္ဒိယမြန်မာတောက်ပိုင်းထူရညာရောက်တဲ့အချိန်မှာသူတို့တနက်ဖောက်တယ်ဖြေချက်တော့
အိန္ဒိယစစ်သား15ရက်လောက်ဝင်ရောက်လာတာလို့လည်းပြောပါတယ်ဒီလိုနေမြေကျော်လွန်ဝင်ရောက်လာတာနဲ့ပတ်သက်ပြီးဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့တန်တမန်နီးအရအေးအယူဆောင်ရွက်စီလို့ကြောင်းလည်းပြောပါတယ်
တခြားတိုင်းတရားလူကလည်းလက်ပြေဆုံးနဲ့ရောက်ခဲ့ဝင်လာတယ်ဆိုရဲဟာမျိုးတွေတပ်ပုံရိုက်တယ်ဆိုရဲဟာမျိုးတွေကကျွန်တော်တို့ဒီလိုအတွက်ထိတ်နဲ့လဲဒီဟာလိုမျိုးအပိုင်းတွေမှာအယူကြည်နေတဲ့အိန္ဒိယနဲ့တန်တမန်ဆက်ဆံရေးကိုဟိုပြန်လည်ပုံသက်ပြီးတော့မှဒီနေဆက်တွေရဲ့ဒီ boundary area တွေကိုတည်တည်ချာလေးကိုညီနိုင်သိနေဆိုရဲဟာမျိုးပြောတာပါ
ချင်းမျိုးသားတပ်ဦး CNF ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီကအိန္ဒိယစစ်တပ်တွေနယ်မြေကျော်လွန်ဝင်ရောက်လာတဲ့တဲ့တင်ကိုဒေသခံတွေစီကတဆင့်ကြားသိရကြောင်းနဲ့ဒါဟာအိန္ဒိယနဲ့မြန်မာစစ်ကောင်စီပူးပေါင်းဆောင်ရွက်တာလို့ယူဆကြောင်းပြောပါတယ
်ကျွန်တော်တို့လည်းတပ်ခန့်ဒီတရင်ပုတ်ချက်ရကြပါတယ်စစ်တပ်ဆိုတာတနိုင်ငံနဲ့တနိုင်ငံသစ်ဆိုင်ရာကိုတရင်မပုတ်ခင်းနဲ့ကျော်လာတာမျိုးကမရှိဖြစ်ပါဘူးဒါပေမဲ့တခုတက်လို့ရတာကဒီအိန္ဒိယကဒီဥတော်ထိုင်ဖြစ်တည်ပြီးနောက်ပိုင်းဒီစကားစားနဲ့သူတို့ကစင်ပြေနေတဲ့အနေအထားမှာရှိတယ်ဆိုတော့ချိတ်ဆက်မှုတွေဆက်လက်ပြီးတော့လုပ်တယ်အဲ့ဒါလို့ပဲမြင်ပါတယ
်ချင်းပြည်နယ်ရှိဒေသအတွင်းသတင်းမီဒီယာတွေမှာတော့ဒီနှစ်ဇန်နဝါရီလတတိယအပတ်ကလည်းအာသန်ရိုက်ဖယ်တပ်ဟာပလောဝဒေသအတွင်းကိုလက်နက်အပြည့်စုံနဲ့ဝင်ရောက်ခဲ့တာရှိတဲ့ကြောင်းဖော်ပြထားပါတယ်ဒီနှစ်ဇန်နဝါရီလ10ရက်နဲ့11ရက်နေ့တွေမှာအိန္ဒိယမြန်မာနယ်စပ်အခြေစိုက်ချင်းအမျိုးသားတပ်ဦး CNF ဌာနချုပ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့ပြီးစစ်ကောင်စီလေရင်ကအိန္ဒိယနယ်မြေကိုဖျက်ဆီးတာတွေရှိကြောင်းပြောဆိုတာတွေရှိခဲ့ပါတယ်။အိန္ဒိယအစိုးရဘက်ကတော့လေပိုင်နဲ့ချိုးပေါက်တာမရှိကြောင်းနဲ့နယ်စပ်ဒေသအနီးဘုံကျဲတိုက်ခိုက်တာကိုစိုးရိမ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ချင်းပြည်နယ်ပလောဝမြို့နယ်တဲကိုအိန္ဒိယတပ်သားတွေနယ်မြေကျော်လွန်ဝင်ရောက်ခဲ့တဲ့တဲ့တွင်ကိုစံကျော်ကပြောပြပေးခဲ့တာပါအခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်ပေးကြပါမယ်လုံခြုံရေးကောင်စီကပြီးခဲ့တဲ့ဒီဇင်ဘာလကချမှတ်ထားတဲ့မြန်မာအရေးဆောင်ရွက်ချက်တွေကိုအကောင့်ထဲဖော်ခြင်းမရှိတဲ့အပြင်စစ်ကောင်စီဖိနှိပ်မှုအောက်မှာမြန်မာပြည်သူတွေရဲ့အခြေအနေဟာပုံမဆိုးရွားလာနေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာအမတ်ကြီးဦးကျော်မိုးထွန်းကဗီဒီယိုကိုပြောကြားခဲ့ပါတယ် နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးတကားပိတ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတန်မတ်ကြီးဦးကျော်မိုးထွန်းကိုမိုင်းရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အခုလက်ရှိလုံခြုံရေးကောင်စီဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့တန်မတ်ကြီးဘယ်လိုတည်ရလဲ။နောက်ဘယ်လိုသုံးသပ်လဲရှင
်။ဟိုဆောင်ပေါ့နော်လုံခြုံရေးကောင်စီအစည်းအဝေးကတော့အခုနေ့လေ3နာရီကလုပ်တယ်ပေါ့နော်။ဟိုသူကတကားပိတ်အစည်းအဝေးဖြစ်တဲ့အတွက်ကြောင့်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခုနပြောတဲ့ breakfast နှစ်ယောက်ရေပေါ့နော်တယောက်ကတော့ UN special envoy နဲ့နောက်တစ်ယောက်ကတော့ Indonesia နိုင်ငံသားဝင်ကြီးနဲ့ပေါ့နော် Indonesia ကတော့ ASEAN chair အနေနဲ့ပြောတာပေါ့နော်ဆိုတော့ဟိုအထဲမှာဗာပြောလဲဆိုတဲ့ဥစ္စာတော့ကကနနာတော့ဟိုကျွန်တော်တို့မသိရသေးပါဘူးခင်ဗျာဟိုဘာလို့လဲဆိုတော့တကားပိတ်ဖြစ်တဲ့အတွက်ကြောင့်နောက်ပြီးတော့ဟိုအစည်းအဝေးပြီးရဲ့နောက်ပိုင်းမှာလည်း media stake out နေပါတယ်မလုပ်တဲ့အတွက်ကြောင့်ပေါ့နော်တို့ဘသူကဗာပြောလို့ဘလို့ဆွေးနွေးတယ်ဆိုတဲ့ဥစ္စာမျိုးတော့ဟိုကျွန်တော်တို့ကကနနာမသိပါဘူး
အဲ့တော့အခုလုံခြုံရေးကောင်စီရဲ့တကပိတ်ဆွေးနွေးပွဲကတို့ဒီဒီဇင်ဘာလကမြမရေးဆုံးဖြတ်ချက်ပေါ့နော်ချမှတ်ခဲ့တဲ့အားနဲ့ပတ်သက်ပြီးတော့ဘလောက်ထိအကောင့်ထည့်ဖို့ရှိမရှိဆိုတာကိုဆွေးနွေးကြမှာဆိုတော့လေအဲ့ဒီဆုံးဖြတ်ချက်ဒီဒီအခုဒီကာလအတွင်းမှာရောဒီမြမရေးဆုံးဖြတ်ချက်ကိုဟိုဘလောက်ထိတိုးတက်မှုတွေရှိတယ်လဲဒီဟာတွေကတကယ်ပဲအကောင့်ထည့်ဖို့ချင်းရှိမရှိရောသတ်မှတ်ကြည့်ဘယ်လိုသုံးသပ်လဲ
ဟုတ်ဟိုကျွန်တော်ပုံကိုရေးအရာအမြင်ကြည့်တယ်ဆိုရင်တော့ဗောနော်ဒီလိုမျိုးဆုံးဖြတ်ချက်ချပြီးတဲ့နောက်ပိုင်းမှာမှပို့ပြီးတော့တောင်ဗောနော်ဒီစစ်တပ်အနေနဲ့ဂယုမဆိုင်ခဲနဲ့ပို့ပြီးတော့ဟိုအချမ်းဖက်လောက်ရက်ဒီပူဆိုးရွားစာလောက်လာတယ်ဥပမာကြည့်ရဆိုရင်ရွာတွေအိမ်တွေမီးရှို့တဲ့ဥစ္စာတွေဆိုရင်ပူပူပြီးတော့ဆိုးရွားစာရှို့လာတဲ့ဥစ္စာတွေရှိတယ်အဲနောက်ပြီးတော့အခုလိုမျိုးပေါ့နော်အစုလိုက်အပြုံလိုက်တက်ဖြတ်မှုတွေပေါ့နော်ပူပြီးတော့တိုးတိုးလောက်လာတဲ့အနေအထားမျိုးရှိတယ်ပေါ့နော်ဒါကြောင့်ကျွန်တော်ပုံကိုရေးအမြင်ပြောရရင်တော့ဒီလုံခြုံရေးကောင်စီကနေပြီးတော့ဒီဇင်ဘာ21ရက်နေ့ကဆုံးဖြတ်ချက်ချတယ်အခုဒီနလာကျော်ကာလာအတွင်းမှာပေါ့နော်ဒီတိုးတက်မှုဆိုတဲ့ဥစ္စာအာရမမရှိဘူးဆိုတဲ့ဥစ္စာကိုအလုံးမြင်တွေ့ရမှာဖြစ်တယ်ပေါ့နော်အဲသူတို့ဖြင့်ပူလို့တောင်မှာပေါ့နော်အဲသူတို့တွေအနေနဲ့စစ်တပ်အနေနဲ့လူတွေပေါ်ဟိုအကြမ်းဖက်မှုတွေလူတွေပေါ်ဆိုးရွားစွာအဲလူခွင်ချိုးဖောက်မှုတွေအဲတပ်ဖြတ်မှုတွေကိုသူတို့လုပ်နေတယ်ဆိုတဲ့ဥစ္စာမျိုးကိုသူတို့ပို့တော်ပြောလို့ရတယ်လို့ဟုတ်မြင်ပါတယ်ခင်ဗျာဒါကြောင့်ကျွန်တော်တို့လည်းတောက်လျှောက်တော့ပြောနေတာပေါ့နော်ဒီဆုံးဖြတ်ချက်ချတာကိုကျွန်တော်ကြိုဆိုတယ်တစ်ဖက်မှာလည်းပေါ့နော်အမလို့အမရဖြစ်တယ်ပေါ့နော်ဘာလို့လဲဆိုတော့ဆုံးဖြတ်ချက်ထဲမှာဒီအချက်လက်တွေတောင်းဆိုထားတဲ့အချက်လက်တွေကိုမလုပ်ဘူးအကောင့်တိုးတက်မှုမရှိဘူးဆိုရင်ဘာလုပ်မလဲဆိုတယ်ပေါ့နော် next steps ကဖော်ပြထားခြင်းမရှိတဲ့အတွက်ကြောင့်ပေါ့နော်ဒါကသူတွေတောက်လျှောက်မေးနေတဲ့ဥစ္စာပေါ့နော်ကျွန်တော်လည်းမြင်ပါတယ်အခုလိုမျိုးအစည်းအဝေးမာလဲပေါ့နော် next step ကပါလဲဆိုတဲ့ဥစ္စာကိုတော့လူတွေကမေးနေကြမယ်လို့ဟိုကျွန်တော်သုံးသပ်ပါတယ
်အခုလုံခြုံရေးကောင်စီမှာကြတော့တကယ်တမ်းစစ်ကောင်စီကိုတရားဝင်အသိမှတ်ပြုထားတဲ့တရုတ်နဲ့ရုရှားရဲ့အခန်းကဏ္ဍပေါ့နော်သူတို့ရဲ့ဒီမြမရေးနဲ့ပတ်သက်ပြီးသူတို့ကန့်ကွက်ချက်တွေကရောအခုမြမရေးလုံခြုံရေးကောင်စီဆောင်ရွက်မဲ့ရှေ့တိုးဆောင်ရွက်မဲ့အပိုင်းမှာဘလောက်တိအခက်အခဲတွေဖြစ်နေလဲရှင်
ဒီသူမြန်ရုရှားအနေနဲ့ပေါ့နော်အဲသူကစစ်တပ်နဲ့ထိတွေ့ဖို့စစ်တပ်နဲ့ဆွေးနွေးဖို့ဆိုတဲ့ဥစ္စာတွေဟိုတောက်လျှောက်ပြောတဲ့ဥစ္စာရှိတယ်အဲတရုတ်အနေနဲ့ကတော့အခုလိုမျိုးဆုံးဖြတ်ချက်အစိုးရထက်အဲဟို presidential statement မျိုး format မျိုးနဲ့ပါချတဲ့နယ်ဆိုတဲ့ဥစ္စာမျိုးလေးပြောတာတော့ရှိတယ်ပေါ့နော်ဒါပေမဲ့ခုနကပြောသလိုတရုတ်နဲ့ရုရှားနဲ့ကြည့်တယ်ဆိုရင်တော့ရုရှားကတော့ပေါ့နော်ကျွန်တော်တို့အမြင်မှာပေါ့နော်ကျွန်တော်မသိတာတွေလည်းရှိတော့ရှိနိုင်ပါတယ်အမြင်မှာတော့ရုရှားကတော့ပို့ပြီးတော့စစ်တပ်နဲ့ပို့နီးနီးကြက်ကထိတွေ့ဆောင်ရွက်နေတဲ့ဥစ္စာမျိုးတော့ရှိတယ်။တရုတ်ကတော့လေးလာမိတလို့ဆိုရင်တော့ထိန်ဆောင်ရွက်နေတဲ့သဘောမျိုးတော့ရှိတယ်လို့တော့မြင်ပါတယ်ခင်ဗျ။
တာမကြီးဦးကျော်မိုးထွန်းကိုမှတ်ရင်ကျန်တဲ့ဆက်သွယ်မေးမြန်းခဲ့တာပါ။အခုဆက်ပြီးတော့နေရက်ပြန်ခွင့်ရပါမယ်။မပြန်နိုင်ကြသေးတဲ့ရခိုင်စစ်ပေးဆောင်တွေရဲ့အခက်အခဲကြောင့်ကိုမတင်ဆက်ပေးခင်မှာသခိုင်းတိုင်းကျွလမျိုးအဝင်အထွက်ကိုစစ်ကောင်စီပိတ်ထားတဲ့အတွက်ဒေသခံတွေစားရေးတောက်ရေးအခက်ကြုံနေကြရတဲ့တဲ့ရင်ကိုဆက်ပြီးတော့ပြောပြပေးပါမယ်။သခိုင်းတိုင်းကျွလမျိုးရဲ့မြို့အဝင်လမ်းအလုံးကိုစစ်ကောင်စီတပ်တွေနဲ့ပြူစောတိတပ်ဖွဲ့တွေကပိတ်ဆို့စစ်ဆေးမှုတွေနေတိုင်းလုပ်နေတာကြောင့်ဒေသခံတွေမသွားလာရဲဖြစ်နေကြသလိုစစ်မှန်ရေးနဲ့စားတောက်ရေးကအစအခက်အခဲတွေဖြစ်နေကြတယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမုံပြောပြပေးပါရှင
်စကိုင်းတိုင်းကျွန်းလာမြို့ကိုစစ်ကောင်စီတပ်တွေနဲ့ပြူစောထီတွေက မတ်လ၁ရက်နေ့ကနေပြီးတော့မတ်လ၃ရက်နေ့အထိမြို့အဝင်အထွက်တွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောခဲ့ပါတယ်။ဒါပေမဲ့၃ရက်နေ့နောက်ပိုင်းမှာလည်းပြန်မဖွင့်ပေးဘဲနဲ့ဆက်ပြီးတော့ပိတ်ထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။၁၀ရက်နေ့အထိကိုလုံးဝဝင်ထွက်ခွင့်မပြုဘဲပိတ်ထားခဲ့တာဖြစ်ပါတယ်။၁၁ရက်နေ့မှာပြန်ဖွင့်ပေးတယ်လို့ဆိုပေမဲ့ဒေသခံတွေဘက်ကတော့မသွားလာရဲကြသေးဘူးလို့ဒေသခံပြည်သူတို့က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဘူးဒီတော့ကျွန်တော်ဖွင့်တယ်လို့တော့မကြားသေးဘူးပြော။ဘယ်သူမှလည်းမသွားရဲဘူးဖြစ်နေတာဗျ။ဆယ်ရက်နေမှပြန်ဖွင့်တယ်လို့ပဲပြောတာပါဗျာ။ဒါပေမဲ့ဘယ်သူမှလည်းမသွားရဲကြဘူး။ဘယ်သူမှလည်းဝမ်းမလို့ရဲတော့ကျွန်တော်ဖွင့်တယ်လို့ကျွန်တော်တော့မကြားမိသေးဘူးဗျာ။သွားလို့လာလို့လည်းမရသေးဘူးဖြစ်နေဗျာ။သွားလို့လာလို့ရနေရတော့သူတို့ရေးရှိပါတယ်။ရပြူစောတီဆိုအဲဟိုလောက်တဲ့သူတွေလက်နဲ့ကင်ထားတဲ့အဖွဲ့စည်းတွေတိုင်းအဲကောင်တွေပဲသွားလာနေကြပါ
ဗျာ။ကျွလာမြို့ရဲ့အဝင်ထွက်လမ်းမကြီး၄ခုစလုံးမှာပြူစောတီတွေရဲ့စစ်စေးရေးဂိတ်တွေကအစစ်အစင်များလွန်းတာအပြင်ငွေတောင်းတာတယ်လီဖုန်းဆိုင်ကယ်စတာတွေကိုတင်းစီတာမျိုးတွေရှိတာကြောင့်လဲဒေသခံတွေမှာမသွားလာရဲကြဘူးဖြစ်နေတယ်လို့ပြောပါတယ
်။ကျွန်းလာမျိုးပေါ်ဝင်တဲ့လမ်းကဘယ်နှလမ်းလောက်ရှိလဲဆိုတော့ကျွန်းလာမျိုးပေါ်အဲလမ်းမကြီးတွေကကျွန်တော်အဲတဖန်းစိတ်ဆယ်နဲ့လမ်းမရှိတယ်ပြပြီးတော့မြောက်ဖက်ကဆိုလို့ရှိရင်ချောင်းကြားတို့တင်တာတဲပင်တို့ဘက်ကနေလာတဲ့လမ်းရှိတယ်ပြအရှိဘက်ကဆိုလို့ရှိရင်ကျွန်တော်တို့ကြာရကန်ထပင်ကုန်းဘက်ကနေလာတဲ့လမ်းရှိတယ်တောင်ဘက်ကတော့ကျွန်တော်ကမ်ပလူကနေလာတဲ့လမ်းပေါ့အဲ့လိုမျိုးဝင်လမ်းလေးလမ်းအဲ့လိုမျိုးရှိတယ်ဗျအဲ့လမ်းတွေအကုန်လုံးကိုပိတ်ထားတယ်ဗျသူတို့ gate တွေအများနဲ့ချထားတယ်ပြည်စိုးတွေအများနဲ့တနက်ကင်ပြောမှအဲ့ gate တွေမှာစောင့်နေတယ်ဗျတဖန်သိစေဘက်ကတဖန်သိစေကနေကျွန်းလောက်သွားတဲ့လမ်းပေါ့ဗျအဲ့လမ်းတစ်လျှောက်ကရွာတွေမှာကပြည်စိုးတွေ gate တွေလုထားတယ်ဗျသူတို့အဲ့ gate တွေကနေပြီးတော့မှစစ်ဆေးပြီးတော့မှငွေကြီးတွေတောင်းခံတာတွေအစပြီးအကုန်လုံးနေတော့သူတို့တွေကနေပြီးတော့မှခွင့်ပြုပေးမှာသွားရဲတော့ဘယ်သူမှလည်းမသွားရဲဘူးဖြစ်နေပဲပြည်ဟိုပါလေပြည်သူတွေကသူတို့ရဲ့ဒိတ်တရားနေပြောမှာဘယ်တော့မှမဆိုကျွန်တော်တို့မောက်မာရိုင်းနေတာပြပြပြအများအားလို့ဆက်ဆံခံနေရတယ်ဆိုဒီမှာလည်းမသွားရဲကြဘူးခင
်ဗျ။ကျမ်းမာရေးအခက်ခဲတွေရှိလို့ကျွန်းလာမျိုးတွေကိုခိုးဝင်လာတဲ့သူတွေကိုလည်းပြူစောထီတွေကစစ်ဆေးပြီးတော့ပါလာသမျှပစ္စည်းတွေနဲ့တယ်လီဖုန်းဆိုင်ကယ်တွေကိုတင်ယူတာတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်။ကျွန်းလာမျိုးတွေကဒေသခံတွေကလည်းမျိုးပြင်ကိုတော့ထွက်ခွင့်ရှိပြီးတော့ထွက်ပြီးလို့ရှိရင်တော့ပြန်ဝင်ခွင့်မပေးတော့ဘူးလို့ဒေသခံတွေကပြောပါတယ်။
တောင်းတဲ့ပမာဏဘယ်လောက်ထိတောင်းတာလဲဆိုတော့အမျိုးမျိုးပါပဲဗျာအဲ့လိုမျိုးတောင်းမရလို့ပစ္စည်းတွေဖုံးနေပါလာတဲ့ဆိုင်ကယ်တွေတိမ်ဖုံးနေတိမ်နေအဲ့လိုမျိုးတွေလည်းရှိပါရဟိုတလောကပဲခိုးဝင်လို့ဒါကျွန်တော်ကြားလိုက်တာပါခိုးဝင်လို့ဆိုပြီးတော့မှဘယ်ရွာလဲတော့မသိပါဘူးဟိုခိုးဝင်လို့ဆိုပြီးတော့မှကျွန်တော်တို့ဆိုင်ကယ်တွေဖုံးနေရစားပြီးပစ္စည်းတွေပါလာတဲ့ပစ္စည်းတွေစားပြီးအကုန်ခိုးယူတိမ်သွားတယ်ပေါ့ဗျာခိုးဝင်လာတဲ့သူတွေကျမကြီးချင်းနေရဆိုပြီးတော့မှသူလမ်းဟိုပါပေါ့ဝင်လို့ရတဲ့လမ်းတချို့လမ်းလေးတွေရှိတယ်ဗျာရွာဘက်တည်းကနေလာတဲ့လမ်းလေးတွေရှိတယ်အဲ့လမ်းတွေကနေခိုးဝင်လာတယ်အဲ့ဒါကိုစစ်စည်းတာသူတို့တွေ့သွားတော့ကျွန်တော်စစ်စည်းပြီးတော့မှဖုန်းနေဆိုင်ကယ်တွေအကုန်တိမ်းသွားတယ်မြို့ထဲကနေထွက်တဲ့သူတွေကတော့ထွက်လို့ရတယ်ကြထွက်ပြီးရင်ပြန်မဝင်ရတာလို့ပြောတယ်ကြသူတို့ကတော့ထွက်လို့ရတယ်လို့ပြောတယ်ထွက်ပြီးရင်တော့ပြန်မဝင်ရဘူးလေက
ြကျွန်းလာနယ်တစ်ခုလုံးကကျွန်းလာမြို့ကိုစားတောက်ရေးကျန်းမာရေးအဆအဆအရာရာအားကိုးနေရတာဖြစ်ပါတယ်အခုချိန်မှာတော့ကျန်းမာရေးအရေးပေါ်အခြေအနေလိုအပ်လာမယ်ဆိုရင်တော့မြို့ထဲကိုအလွယ်တကူဝင်ထွက်ခွင့်မရတာကြောင့်ဒေသခံတွေမှာအတော်လေးကိုအခက်အခဲဖြစ်နေကြတယ်လို့ပြောပါတယ်စားတော့ရေးအတွက်မှာလဲကျွန်းလာတနယ်လုံးကကျွန်းလာမြို့ကိုပဲကုံစိမ့်ကုံကြောက်အားလုံးအားကိုးပြီးတော့စားတော့နေရတာဖြစ်ပါတယ်အခုလိုမျိုးမြို့ကိုပိတ်ထားလိုက်တာကြောင့်ကျေးရွာတွေကဒေသခံပြည်သူတွေဟာစားတော့ရေးရိတ်ခါတွေလည်းအတော်လေးကိုအခက်အခဲတွေ့နေကြရတယ်လို့ဆိုပါတယ
်အရင်ကောက်၃ရက်တုန်းကတောင်မှဒီလောက်ခက်ခဲဖြစ်နေကျွန်တော်တို့၁၀ရက်ဆိုတော့ပိုပြီးတော့ခက်ခဲလာတယ်ကျွန်တော်တို့မှစားရေးတော့ရေးပြည်ကျန်တဲ့ဝါတွေကစပြီးတော့မှရိတ်ခါပိုင်းကစပြီးတော့ကျွန်တော်တို့အားကိုးနေရတာတို့တွေမှာစားရတော့ရေကျွန်တော်တို့ကုံစင်းရစားပြီးတော့မှကျွန်းလာမျိုးကိုအားကိုးနေရတဲ့ဟာလေဆိုအကုန်အခက်ခဲတာပေါ့ဗျာကျွန်တော်တို့မှာဘာမှတောင်မှဟိုဝယ်လို့ချမ်းလို့မရဖြစ်နေတာကြီးငါချောင်းကိုချမ်းရစားပြီးအကုန်လုံးအားကိုးနေရတာကြတော့ဒီချိန်ကျွန်တော်တို့တော်တော်ခက်ခဲတာပေါ့ဗျာဒီလိုလေးပိတ်လိုက်တော့ကြတော့ခုမှရှိတဲ့ပဲချင်ကြီးလေးနဲ့ဒလူနဲ့ပဲလေပတ်နေရတာပေါ့ဗျာကျွန်တော်တို့မှာဒါနဲ့ပဲစားတော့နေရတာပုံကြီးတွေတောင်ရိုက်ပြလို့ရရင်နေတိုင်းစားနေရတယ်ပဲချင်မျိုးဒီစိပဲပို့ချင်ပါရဲ့
ကျုံးလာမြို့နယ်တွေကကြေးရွာတွေကိုလည်းမြန်မာစစ်တပ်ကနေမြေရှင်းလေးစစ်ကြောင်းတွေဝင်နေပြီးတော့ကြေးရွာတွေကနေအိမ်တွေကိုမီးလိုက်ရှို့တာတွေရှိနေတာကြောင့်ဒေသခံတွေမှာစစ်ဘေးတိမ်းရှောင်နေကြရတာတွေလည်းရှိနေပါတယ်။အခုလည်းမြန်မာစစ်တပ်နဲ့ပြူစောရီအဖွဲ့တွေကအကြောင်းရင်းမသိရဘဲနဲ့ကျုံးလာမြို့ရဲ့အဝင်အထွက်ကိုအရက်အတန်းကြာအောင်ပိတ်ထားတာကြောင့်မြို့နယ်အတွင်းမှာရှိတဲ့ကြေးရွာကပြည်သူတွေအတွက်စားတောက်ရေးကျန်းမာရေးကအစအခက်ခဲတွေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်ရှင်။
စကိုင်းတိုင်းကျွန်းလာမျိုးအဝင်အထွက်ကိုစစ်ကောင်စီပိတ်ထားတာမို့ဒေသခံတွေစားတောက်ရဲ့အခက်ကြုံနေရတဲ့တဲ့မဆူမုံပြပြပေးခဲ့တာပါတစ်ဆက်သေးပါပဲရခိုင်ပြည်နယ်ဘက်ကစစ်ဘေးရှောင်တွေအခက်ခဲကိုလည်းပြပြပေးကြပါတယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့အပြစ်ရထားတဲ့ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေကိုစစ်ကောင်စီကထောက်ပံ့မှုတချို့ပေးပြီးနေရပြန်ပို့နေတာပါလက်ရှိမှာတော့နေရပြန်ကြတဲ့စစ်ဘေးဒုက္ခသည်တွေ9,000ကျော်အထိရှိနေတယ်လို့ပြန်စရာနေရမရှိတော့တဲ့ဒုက္ခသည်တွေလည်းရှိနေပါတယ်လုံခြုံရေးနဲ့ဘဝရည်ရည်အာမခံချက် ချက်မပေးနိုင်ပဲဒုက္ခတွေကိုနေရပြန်ပို့ရဟာပြည်သူတွေကိုပို့ပြီးတော့ဒုက္ခရအောင်လုပ်တယ်လုပ်တာဖြစ်တယ်လို့လဲရခိုင်လက်နက်ကိုင်အေးအဖွဲ့ပြောခွင့်ရကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ပြောပြပေးပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြောက်ဦးမင်းပြားနယ်ပုံနှကျွန်းစတဲ့မြို့နယ်တွေမှာရှိတဲ့စစ်ပေးဆောင်ဒုက္ခသည်စခန်းတချို့ကစစ်ဆောင်တွေကိုစစ်ကောင်စီကနေရပြန်ပို့ပြီးစခန်းတွေကိုပိတ်သိမ်းနေတာဖြစ်ပါတယ်ပုံနှကျွန်းမြို့နယ်အတွင်းကစစ်မှုဇုံစစ်ပေးဒုက္ခသည်စခန်းမှာရှိတဲ့ဒုက္ခသည်2000ကျော်ဟာလဲမလပထမပတ်ကလေးကစစ်ကောင်စီအစီအစဉ်နဲ့နေရပြန်သွားကြပေမဲ့သွားစရာနေရာမရှိတဲ့သူတွေလည်းရှိနေပါတယ်ပလဝမြို့နယ်နမတာကျေးရွာကနေထွက်ပြေးလာပြီးအဲ့ဒီစစ်မှုဇုံစစ်ပေးဒုက္ခသည်စခန်းမှာနေထိုင်တဲ့ဥကျော်တန်းတို့မိသားစုကတော့ဒုက္ခသည်စခန်းမှာလည်းနေလို့မရတော့သလိုပြန်စရာနေရာလည်းမရှိဘူးလို့ပြောပါတယ
်ကျွန်တော်တို့ကတော့ဟိုဘယ်လိုပြောမလဲဆိုလို့ရှိရင်ဒီကျွန်တော်တို့စစ်မှုဇုံကိုခေးမှာနေတာကတော့ဒီအနည်းနောက်ရွာတာစီ60နေတာဆိုတော့အဲ့ဒီရွာတောက်တွေကတော့ပြန်ရှင်တဲ့ပြင်ရှင်တွေဆိုပြီးတော့ပြန်မယ်ဆိုပြီးတော့ပြန်ပြေးတယ်ပြေးတယ်ကျွန်တော်တို့ကတော့မပြင်ရှင်ပေမဲ့လည်းအဲ့ဒီကျွန်တော်တို့နမတာဘလဝမြို့နဲ့နမတာမှာကျွန်တော်တို့ပြန်လို့မရမှန်းသိတယ်ဒီပေမဲ့လည်းကျွန်တော်တို့စိတ်တွေစမ်းဖို့ကစားတဲ့ကံမှာကျွန်တော်တို့ဆလာဗီနေရှင်တွေဆိုပေမဲ့ကျွန်တော်တို့တယောက်တည်းတတိုင်းတည်းနေလို့မတန်းတော်ဘူးလို့ကျွန်တော်တို့ကျွန်တော်လည်းပြန်မယ်ဆိုရင်မှချေးကျေးလိုက်ကြတယ်ည
ဘလဝမြို့နယ်ကနမတာကြီးရွာမှာပြီးခဲ့တဲ့2019ခုနှစ်ကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲကြီးကြဲဖြစ်ပွားပြီးရွာလုံးကျွတ်ထွက်ပြေးလာရသလိုနေအိမ်တွေလည်းမိရှုခံရတာပါလက်ရှိမှာလည်းအဲ့ဒီကြီးရွာမှာစစ်ကောင်စီကတပ်ဆွဲထားသလိုဒေသခံကြီးရွာသားတွေလည်းတယောက်မှမရှိသေးတာလည်းဖြစ်ပါတယ
်ဟာလက်ရှိကြီးရွာနမတာကြီးရွာမှာတော့ဒေသခံတွေမရှိဘူးခင်ဗျအကုန်လုံးထွက်ပြေးနေရတယ်အဲ့ဒီအဲ့တော့စေကောကအခုလို့ထွက်ကြတာအခုလည်းမရောက်သေးဘူးများအေးတော့ပထမကျွန်တော်တို့ကျေးလာတဲ့နေ့ကတော့မိတိုက်တယ်ခင်ဗျာမိတိုက်လို့ဒီဘသူရင်ပါတော့တယ်လဲဆိုတာတော့ကျွန်တော်တို့အတိအကျမသိဘူးတကြံမိမတိုက်ပြီးတော့ပြန်ရှိတဲ့အိမ်ဟာလဲကျွန်တော်တို့ချင်းမိန်မထားဘူးခင်ဗျာပါဘူးလဲဆိုတော့လူပြုတ်ပြန်မှုမရှိရှားတယ်ပါတယ်စားပြီးတော့ခလုံးကျိုးနေပြီးထိုင်တယ်ကျွန်တော်တို့
လက်ရှိမှာတော့ဥကျော်တန်းတို့မိသားစုဟာအတိမိတ်ဆွေတယောက်အိမ်မှာခဏတက်ခိုနေရပြီးရှေ့လျှောက်ဘယ်ကိုသွားရမလဲမသိဖြစ်နေတယ်လို့ဥကျော်တန်းကပြောပါတယ
်ကျွန်တော်တို့ကြာတော့ကိုယ့်ရောက်ကိုပြန်လို့မရဘူးကျွန်တော်တို့ရောက်မှာစိတ်တွေကလေးစိုးမိုးထားတယ်မန်ရှင်လည်းမုန်းလည်းမရှိသေးဘူးဆိုတော့ရောက်တော့လည်းအကုန်လုံးမပြန်သေးဘူးကျွန်တော်တို့ရောက်တော့ဒီတော့ဟိုစိတ်တွေကစီကျောက်တော့ကစီပုံညောင်ရှောက်လင်းမျိုးရှောက်အကုန်လုံးကျမ်းပြီးတော့ရှိတယ်။အဲဒီတယောက်တခြားစီချင်းနေတယ်ကျွန်တော်တို့။အဲဒါဆိုတော့ကျွန်တော်ဟာကိုယ်နေရထိုင်နေကိုပြန်လို့မရဘူးဆိုတော့ကျွန်တော်တို့နေရဒါအခုလုံးလုံးစစ်စစ်အတိမတ်စစ်တရားအိမ်မှာတည်ခိုနေတယ်။တည်ခိုနေရတယ်။ဒါကြောင့်ကျွန်တော်တို့ဘယ်တော့ရမှန်းဘယ်တော့ရမှန်းမသိဘူးကျွန်တော်တို့နေပြီးနေမှာနေရမှန်းမသိဘူး။ကျွန်တော်တို့ကကိုယ်လုံးဒုက္ခရောက်နေတယ်ကျွန်တော်တို့နေပြီးရောမရဖြစ်နေတယ်
အခုလိုအခက်အခဲဖြစ်နေတာဥကျော်တန်းတို့မိသားစုတခုတည်းမဟုတ်ပဲတခြားသောစစ်ဘေးဒုက္ခတွေတော်တော်များများလဲသူတို့လိုပြန်စရာနေရာမရှိတဲ့အခက်အခဲတွေအပြင်နေရမှာလုတ်ကင်စားတောက်စရာမရှိဖြစ်နေကြပါတယ်လက်ရှိရခိုင်ပြည်နယ်မှာအပြစ်ခတ်ရပ်ထားတယ်ဆိုပေမဲ့လုံခြုံတဲ့အခြေအနေတရားမဟုတ်သေးတဲ့အပြင်လုံခြုံရေးအမကန်ချက်မပေးဘဲစစ်ကောင်စီအနေနဲ့စစ်ဘေးဒုက္ခတွေကိုနေရပြန်ပို့နေတာဟာပြည်သူတွေကိုဒုက္ခပိုရောက်စေတယ်လို့အခုနှစ်ဖေဖော်ဝါရီလကုန်ပိုင်းမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ AA အဖွဲ့ပြောခွင့်ရခိုင်သူခကပြောထားပါတယ်
။ဒီကဲမကခံကလေးတို့ဒီ SSC ဘက်ကပြည်စည်းစကေတပွေထောက်ပံ့ပေးပြီးကဲရခိုင်ဆိုင်ချောင်းဒုက္ခသည်တွေကိုနေရပြန်ဖို့အတွက်လာတော့ PRP ဆိုဒီဟင်ကပ်ပါတယ်။ဆိုဆဲဘရီကလေးတို့ PRP နေဆိုဒီကိုတွေ့ရပါတယ်။ဆိုကဲလုံကုန်ရင်းနဲ့ဒီလိုအပ်တဲ့စာဝါနေရီအခက်အခဲဒီကိုအဘေးဝအကူကြီးလှုပ်ဆောင်ပြီးမှမဟင်းပင်းနဲ့သူကစိတ်ဆောင်ပြသူဒီကိုအခုပိုင်နေရပြန်ဖို့ဖိယပိနေဆိုကားတို့ခါပိုပြိကေဒုက္ခရောက်အောင်လုံးနေဆိုတဲ့တူတွေလို့ရကျွန်တော်ကမှတ်ပါရဲ့
တခန့်ပြင်းနေမှာရှိတဲ့စိပေးဒုက္ခတွေကိုစစ်ကောင်စီအနေနဲ့ပြီးခဲ့တဲ့2022ခုနှစ်ကတည်းကထောက်ပံ့မှုတွေကိုရပ်ဆိုင်းထားပြီးနေရပြန်မဲ့စိပေးဒုက္ခတွေကိုစင်းရဲကောက်ယူပြီးတော့ပြန်မဲ့သူတွေကိုငွေကျ6သိန်းနဲ့အသုံးဆောင်ပစ္စည်းတချို့ထောက်ပံ့ပေးပေမဲ့လည်းနေရပြန်သွားကြတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့ရေရှည်အတွက်အစားဝတ်နေရေးနဲ့လုံခြုံရေးစိုးရိမ်နေကြရဆဲဖြစ်ပါတယ်ခင်ဗျာ
ရခိုင်စစ်ဘေးရှောင်းတွေရဲ့အခက်အခဲကြောင့်ကိုယ်စားဝန်လိုက်တွေ့ပြပေးကြတာပါအင်္ဂါညရဲ့သတင်းပြပုချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းဆောင်စတဲ့အပတ်စဉ်အခမ်းအနားတွေကိုနားဆင်ရဖို့ရှိပါရဲ့ရှင် ဗီယူအမြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့youtube.com/voamericanသရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ့စနေနေ့အထိလိုင်းတိုမီတာ19kHz 15လင်း9တုံညလိုင်းတိုမီတာ25kHz 16ကုန်တုံညလိုင်းတိုမီတာ32kHz ကိုတုံတုံကလိုင်းလက်မီတာ196kHz 15ခုငါတို့ကနေတိုက်ရိုက်အသွင်လွှင့်ပေးနေရဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ fashion designer တွေအလေးထားရတဲ့ဖန်တီးအင်ဂျီအကြောင်းပြောပြထားတဲ့ကမ္ဘာတလွှာခီးသွားအစီအစဉ်နဲ့မြန်မာစကားပြောတဲ့ဘန်ကောက်ကစေးဆိုင်အကြောင်းနေရာပေါင်းစုံအကြောင်းဆုံးအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့စိုက်ပျိုးမြေရောင်းချမှုတွေတိုးလာနေရတဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းကိုအရင်ဆုံးပြောပြပေး ကျေးလက်တွေကစိုက်ပျိုးမြေတွေကိုမြို့ပေါ်ကငွေစည်းတနိုင်သူတချို့ကအကွက်ရိုက်ပြီးအလွဲတကူဝယ်ယူနေကြတာတွေဟာအခုအခါမှာပုံမှန်များပြားလာပါတယ်ဒီကြောင့်လ ీల ထားတဲ့ကိုခင်မောင်စိုးမင်းကတောင်သူလယ်သမားအရေးဆောင်ရွက်ပေးနေကြသူတွေနဲ့ဆက်သွယ်မေးမြန်းပြီးတင်ဆက်ပေးထားပါတယ်ရှင်မြို့ပြနဲ့နီးကပ်တဲ့ကျေးရွာတွေကစိုက်ပျိုးမြေတွေကိုဝယ်ယူတာဟာ
အရင်ကတည်းကတန်ရှိပေမဲ့အခုအခါမှာပုံမှန်များပြားလာတဲ့အကြောင်းရင်းတွေထဲမှာတောင်သူလယ်သမားတွေကိုယ်တိုင်ကမိယိုးဖလာစိုက်ပျိုးရေးလုပ်ငန်းကနေနှစ်စဉ်နှီးပါးလောက်အရှုံးပေါ်နေတာကလည်းအဓိကအချက်တစ်ချက်ဖြစ်ပါတယ်။ဒါအပြင်မြို့ပေါ်ကငွေကြေးတက်နိုင်သူတွေကလည်းမြို့ပြအနီးကမြေကွက်တွေကိုဝယ်ယူထားလိုက်ရင်နောက်တစ်ချိန်နှီးမျိုးစုံနဲ့တရားဝင်အောင်လုပ်ပြီးမြို့နယ်ဆက်ဆက်တဲ့အိမ စ်ပါတယ်။အဲဒီလိုစိုက်ပျိုးမြေတွေကိုဝယ်ယူတဲ့အခါမှာလဲပုံစံခွန်ခေါ်လဲရစိုက်ပျိုးလုပ်ပိုင်ခွင့်ကိုဝယ်ယူပြီးမြေခွက်ကိုရယူလိုက်တာဖြစ်တယ်လို့တချို့ကလည်းအဲဒီမြေကိုအစိုးရဌာနဆိုင်ရာတွေနဲ့ပေါင်းပြီးရွာမြေ၊မြို့ပြမြေအမျိုးအစားထဲပေါင်းထည့်ဖို့အတွက်သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းဆောင်ရွက်တာလည်းဖြစ်ပါတယ်။အဲ့ဒီလိုအခြေအနေတွေကိုမကွေးမြို့အနီးကကျေးရွာမှာနေထိုင်သူလည်းဖြစ်ကိုယ်တိုင်လည်းတောင်သူလည်းသမားအရေးလောက်ကင်နေသူတူကအခုလိုပြောပြပါဗျာ
တောင်သူတွေဆိုက်သမျှရှုံးနေဒီနေ့လည်းရှုံးမှုများတယ်တောင်သူတွေကလည်းအဆင်မပြေတော့ရောင်းကြရတာပေါ့တရားဝင်တာမဝင်တာတော့ခုနတစ်ပိုင်းပေါ့လीအဲ့လိုရောင်းကြတယ်ဒီမကွေးမြို့ပတ်ဝန်းကျင်ကတော့တော်တော်များများရောင်းပြီးတလောက်ဖြစ်နေပြီသူကနှစ်မျိုးရှိတာပေါ့တစ်မျိုးကတော့ကျွန်တော်တို့ပုံစံခွန်နဲ့အကွက်ပြတ်ရောင်းတာရှိရယ်အဲ့နောက်တစ်မျိုးကတော့ဝိုင်းခွက်တီချပြီးတော့ဗောတရားမဝင်ဝိုင်းခွက်တီချပြီးရောင်းတာရှိတယ်။တရားတော်မဝင်မှုဗောဒါပေမဲ့လို့အယောင်းဝယ်လို့ဖြစ်နေတာပဲ။ခုတည်းပြီးတော့အေးအေးယူတာမရှိသေးဘူး။ဒါပေမဲ့လို့သူတို့ညနေလဲတစက်တစက်တည်းဖြစ်တယ်။ဒီယာမီကကြေးရွာနဲ့လဲတစက်တစက်တည်းဖြစ်နေတယ်။အဲ့လိုယာမီတဲကိုဝိုင်းခွက်တီလောက်ထားတဲ့ပုံဝဲပြီးတော့တောင်းရှိပြီးလာနေကြတာဗော။ဒီနေ့အထိတိန်းနာတွေမရှိတော့ဆက်ပြီးတော့ရောင်းနေတာပဲအဲ့လိုမျိုးစီကံပြက်အနေနဲ့အေးအေးယူတာတို့ဘာလို့လုံးဝမရှိဘူး။တခြားဒေသတွေလဲအဲ့လိုပဲဖြစ်နေတာပဲ။ကျွန်တော်တို့အမြင်ပဲတခြားမျိုးတွေလည်းဒီလိုပဲ
တကယ်တော့အဲ့ဒီလိုလုပ်တာတွေဟာအမှန်တကယ်စိုက်ပျိုးတဲ့တောင်သူလယ်သမားတွေရဲ့လက်ထဲမှာပဲစိုက်ပျိုး권ရှိတဲ့နေရာမြေတွေရှိရမယ်ဆိုတော့မြန်မာနိုင်ငံပါလီမန်ခေတ်ကနေအခုချိန်အထိပြဋ္ဌာန်းထားတဲ့သီးစားချထားရေးဥပဒေနဲ့စန့်ကျင်နေပေမဲ့တစ်ဖက်ကလည်းဥသိမ်းစိန်အစိုးရတို့ကပြဋ္ဌာန်းခဲ့တဲ့စိုက်ပျိုးမြေတွေကိုရောင်းပောင်ငါပေးကမ်းခွင့်ရှိတယ်ဆိုပြီးပြဋ္ဌာန်းထားတာကလည်းရှိနေတဲ့အတွက်ကြောင့်ဥပဒေကြောင့်အရာတိကျမှုမရှိဖြစ်နေပါတယ်အဲ့ဒီလိုအခြေအနေတွေဟာစိုက်ပျိုးရေးနဲ့ပတ်သက်တဲ့သက်ဆိုင်ရာဌာနတွေရဲ့အာဂရိလိုက်စားမှုကိုအလွယ်တကူအသုံးချပြီးစီးပွားရေးသမားတွေကလေယာဉ်တွေကိုဝယ်ယူကြတာဟာဒီအချိန်မှာပိုပြီးတော့လွယ်ကူတယ်လို့မြေလက်ဒေသမှာအခြေစိုက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ်
ဟုတ်တယ်ဗျအဓိကကတော့ဒီစိုက်ပျိုးမြေတွေကို ဝိုင်းဘက်တွေရိုက်ပြီးရောင်းနေဆိုတာဟိုမြို့တိုင်းလူလူလောက်မှာဖြစ်နေရဗျဒီချိန်မှာလွဲတယ်ဘလောက်ထိအောင်အချိန်လေးထိုးသွားပြီလဲဆိုတာကိုကျွန်တော်လိုက်ကြည့်တာပေါ့နော်ဝမ်တွင်းမြို့နယ်ရှော်ပင်ကြီးွာကပ်ရဲရာတွေကိုအကွက်ရိုက်ပြီးတော့မှရောင်းတယ်အတွင်းထဲမှာရိုက်ထားတဲ့ပုံစံကတော်တော်စနစ်တကျရိုက်ထားတယ်လမ်းတွေရောမြေနေရာအမှတ်အသားလို့ခေါ်တဲ့ပုံစံတွေရောဟိုကြီးချင်းအပြင်ဒါက
အနာရီပြီးတယ်ပြီးတဲ့အခါမှာကျွန်တော်တို့အခုအချိန်မှာဒီဝန်ထမ်းတွေကိုမင်းတို့စားလို့ရတယ်ဒါပေမဲ့ပြဿနာတော့မတက်စင်ဘူးပြဿနာတွေကိုရေးယူမယ်ဒီဝန်ထမ်းနဲ့ပေါင်းကြမှာလုပ်တဲ့အခြေအနေမျိုးတွေပေါ့ဒါကျွန်တော်ကိုယ်တိုင်ဟိုလိုက်ပြီးကျွန်တော်လေ့လာတဲ့အတွက်သိရတဲ့အခြေအနေတွေပေါ့ဗျာအဲ့ဒီလိုမြေလက်ဒေတာကစိုက်ပျိုးမြေတွေကိုအကွက်ရိုက်ဝယ်ယူကြတဲ့အထက်မှာစီးပွား ဆိုင်ရာဌာနတွေကသိရှိပေမဲ့လည်းတစုံတရာအရေးယူဆောင်ရွက်တာမရှိသလောက်ဖြစ်ပါတယ်။ဒါကြောင့်မြို့ပြနာနီးတဲ့ကျေးရွာတွေကတောင်သူတွေရဲ့လေယာဉ်လုပ်ငန်းကိုမှီကိုပြီးအလုပ်လုပ်နေတဲ့စရင်ငါလက်လုံလက်စားဆိုတဲ့လူဒန်းစားတရက်ပျောက်သလောက်ဖြစ်သွားပြီးအများစုကမြို့ပေါ်တက်အလုပ်လုပ်ပြီးဖြစ်တယ်လို့လောက်ကင်စားတော့ကြရတယ်လို့သူလည်လာထားတဲ့အခြေအနေတစ်ခုကိုဥပမာပေးကမြေလက်ဒေသကလယ်သမားအရေးဆောင်ရွက်နေသူကပဲပြောပြပါဗါး
ဥမာအဖြင့်မခွေးမြူနာလေးကတန်တော်ကုန်းကြီးပါဆိုရင်တောင်တွင်းကြီးဘက်ကိုထွက်တဲ့လမ်းပြရွာပေါ့ဗျာအဲ့ဒီရွာဆိုဒီမခွေးမြူနယ်ကပ်နေအောင်အဲ့ဒီရွာမှာအခုလက်ရှိကိုရှိတယ်ကွက်သစ်တွေရိုက်ကြောင်းနေတာရွာနဲ့ကပ်ရဲ့ပဲအဲ့တော့သူဘယ်လောက်ဈေးပေါင်နေရတော့ဆိုတော့လမ်းမကြီးကိုမေးထင်ဝိုင်းသူ့ရဲ့လေယာဉ်မြေကိုရိုက်လိုက်တယ်အဲ့တော့လမ်းမကြီးမေးနေတယ်တဝိုင်းကို850ကျောင်းနောက်ကျောဝိုင်းတွေကိုကျတော့150ဈေးပေါက်အဲ့တော့ तू ကအဲ့လောက်ဈေးရနေတဲ့ခါမှာစိုက်ပျိုးရေးကိုဘယ်လုပ်တော့မလဲသူအဲ့ဒီနည်းနဲ့ပဲငွေရှာတော့ဟိုလေယာဉ်မပိုင်ဆိုင်တဲ့ကျွန်တော်တို့ရွာတွေကလေယာဉ်လုံသားတွေသူတို့ကကျုံဝါဂျပန်အလုပ်တွေဘက်ကိုကြောက်မိတာမတော့ကြတယ်ညို့နဲ့နီးနေတယ်တွေတချို့တွေက900ဆိုင်လေးတွေလာထွက်တယ်တချို့တွေကလေချိုးကျွတ်ဖာဆိုင်လေးတွေလမ်းဘေးမှာလာပြီးတော့မှလောက်ကြတယ်တချို့ကပြန်လောက်ကြတယ်တချို့ကလည်းတမန်လောက်ကြတယ်ကျွန်တော်လေ့လာလို့ရတယ်တော့စောက်ဝင်နေဖြည့်ရှင်းမှုပုံစံတွေကပြောင်းလဲပြောင်းလဲသွားတယ
်လေယာဉ်တွေကိုလမ်းနာ39ခေါ်အခြားနီး3ဆွဲကွင်းဆိုပြီးခွင့်ပြုချက်လျှောက်ထားနိုင်ပေမဲ့တကယ်တမ်းဥပဒေအရဆိုရင်တိကျခိုင်မာမှုရှိရမှာဖြစ်ပြီးဌာနဆိုင်ရာအမျိုးမျိုးရဲ့ကြိုးကြောင်းစီလျော်တဲ့ထောက်ခံချက်တွေပါရှိရမှာဖြစ်ကာအချက်ယူပြီးလဲစစ်ဆေးရမှာဖြစ်တဲ့အတွက်လွယ်လွယ်ကူကူနဲ့လုံပိုင်ခွင့်ပေးထားတာတော့မဟုတ်ပါဘူးဒါပေမဲ့လည်းအခုအချိန်ကမှဥပဒေကြောင်းရမဟုတ်ပဲဒေသဆိုင်ရာအာဏာပိုင်တွေရဲ့အမိန့်ကသာအဓိကဖြစ်တဲ့အတွက်ကြောင့်မြို့ပြနာနီးတဲ့ကျေးရွာတွေကစိုက်ပျိုးမြေတွေကိုအကွက်ချဝယ်ယူရေးဟာတော်တော်ကိုလွယ်ကူလာပါတယ်။အရင်စစ်အစိုးရဆက်ဆက်ကလည်းအာဏာပိုင်တွေနဲ့ပူးပေါင်းပြီးစီးပွားရေးသမားတွေကစက်မှုစုံတည်ဆောက်မယ်ဆိုကာလမ်းနာ39နဲ့လေယာဉ်မြေတွေကိုလွယ်လွယ်ကူကူအာဏာမသိမ်းယူခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာစက်မှုစုံဆိုတာဖြစ်မလာပဲလမ်းဖောက်အကွက်ချပြီးမြို့ပြတိုးချက်ရက်ွက်တွေတိဆောက်ကအိမ်ဝိုင်းကွက်တွေအကွက်ရိုက်အိုးအိမ်တွေတိဆောက်ပြီးဈေးကြီးကြီးနဲ့ရောင်းချကြပါတယ်ခင်ဗျာ
စိုက်ပျိုးမြေရောင်းချမှုတွေတိုးလာနေတဲ့ပေါ်စိုးရိမ်မှုတွေထွက်ပေါ်လာနေတဲ့အကြောင်းကိုခင်မောင်စိုးမင်းကဆက်သွယ်မေးမြန်းတင်ဆက်ပေးခဲ့တာပါ View American အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုက်ပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်မကြခင်မှာတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိတာမို့ဆက်လက်စောင့်ကြည့်နားဆင်ပေးပါအောင်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဖ ရွေးမြမဘာသာအစီအစဉ်တွေကိုည10နာရီတိုင်းထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။အခုတော့ fashion designer တွေအလေးထားရတဲ့ဖန်တီးအိမ်ကြီးအကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတလွှာခီးသွားတဲ့မြန်မာစကားပြောတဲ့ဘန်ကောက်မြို့ကစီးဆိုင်အကြောင်းနေရာပေါင်းစုံအကြောင်းစုံအစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။ Ukraine ပြည်သူတွေနဲ့အတူရက်တီပါကြောင်းပုံယဟန်မင်းကြီး Francis ကသတင်းစကားပါလိုက်ပါတယ်။ Ukraine က Bakhmut မြို့နဲ့တခြားဒေသတွေကိုရုရှားဘက်ကအပြင်းအထန်တိုက်ခိုက်နေချိန်မှာပဲပုံယဟန်မင်းကြီးကဗာတီကန်ကနေအခုလိုပြောလိုက်တာပါ။တိုက်ပွဲဖြစ်ပွားနေတဲ့စစ်ရှေ့တန်းစစ်မျက်နှာတွေအတွက်ထောက်ပံ့ပို့ဆောင်ရေးလမ်းကြောင်းအခက်တွေ့နေတဲ့ Ukraine ရဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက် Veronica Beldares Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါမယ်ရှင
်။ပြီးခဲ့တဲ့သတင်းပတ်ကောင်မှာ Ukraine ရှေ့ပိုင်းက Bakhmut မြို့တိုက်ပွဲတွေအတွင်းနောက်ထပ်နယ်မြေတချို့ထပ်သိမ်းပိုက်နိုင်ခဲ့တယ်လို့ရုရှားခြေစားတပ်ဖွဲ့ကပြောပါတယ်ပျက်စီးနေတဲ့အဆောက်အဦတွေနဲ့ Wagner ခြေစားတပ်ဖွဲ့ဝင်တွေပုံကိုရုရှားသတင်းဌာန RIA Novosti ကပြသခဲ့ပေမဲ့ဒီဗီဒီယိုဟာ Bakhmut မှာဟုတ်မဟုတ် VOA ကတီးခြားအတည်မပြုနိုင်ခဲ့ပါဘူးဒါပေမဲ့အခြေအနေကကိုယ့်ဘက်မှာအလေးမသားကြောင်း Ukraine တပ်ဖွဲ့ဘက်ကပြောပါတယ
် Bakhmut အခြေစိုက်ဒေသကိုကာကွယ်ဖို့အတော်လေးခက်ခဲပါတယ်ရန်သူအားလုံးကဒီနေရာကိုအင်အားအလုံးအရင်းနဲ့တိုက်ခိုက်နေတာကြောင့်ပါရာဒီဥဒုကလည်းဆူဆူပြီးရှွန့်ထူတတ်တော့တိုက်ခိုက်ရေးရင်တွေအသုံးပြုဖို့လည်းခက်ပါတယ
်အခုလိုအခက်အခဲတွေရှိပေမဲ့လည်းဥတီချက်မပြောက်ဖို့လိုရဲ့ကြောင်းယူကရိန်းတပ်မတော်ကပြောပါတယ
် Robota ye zavzde robota ye pustino
ကျွန်တော်တို့ရှေ့ဆက်လောက်ရမှာအများကြီးပါနားလို့မဖြစ်ပါဘူးလိုအပ်တယ်ဆိုရင်ညဘက်လည်းလုံနေရပါတယ
်ရုရှားတွေဘက်ကတော့အရက်သားတွေပါမချမ်းပြစ်ခတ်တပ်ဖြတ်နေတယ်လို့ဆိုပါတယ်
Rakete artillery
missile တွေအမြောက်တွေ drone တွေ mortar တွေလက်နက်မျိုးစုံသုံးပြီးမကောင်းဆိုးဝါးတွေကပစ်ခတ်တိုက်ခိုက်နေပါတယ်သူတို့စိတ်ထဲမှာရှိတာတခုကတော့လူတွေတေးကြေးပျက်စီးဖို့နဲ့လူသားတွေမျိုးတုံးသွားဖို့ပ
ါ Bakhmut မြို့အနောက်ဘက်က Kostiantynivka ကမြို့မှာဆိုရင် Russia ဘက်ကဘုံးသီးတွေအများကြီးပါတဲ့ missile နဲ့ရောပစ်ခတ်တိုက်ခိုက်တာကြောင့်အဆောက်အဦတွေအရက်သားတွေတန်ရာရကုန်ပါတယ် missile ကြောင့် Kherson ဒေသမှာအရက်သား3ဦးသေဆုံးသွားပါတယ်အသက်မသေးပဲကျန်သူတဦးကအခုလိုပြောပါတယ
် Chepchulisa vibukh
ပောက်ကွဲမှုတွေကြောင့်ကားတွေပျက်စီးကုန်ပြီးတော့လူတွေလည်းတန်ရာရကုန်ပါတယ်ကျမတို့ကအဲ့ဒီအချိန်ဈေးဆိုင်နေမှာပါ
ရုရှားကပြစ်ခတ်တိုက်ခိုက်နေချိန်မှာပဲငြိမ်းချမ်းရေးအတွက်ဗာတီကန်ကအခုလိုပြောရတယ
်ဂျီမနီယမိုနီတေနာဖေဒေအန်လာဆိုလီဒါရီ
စစ်ပွဲကြောင့်ဒုက္ခအတိရောက်နေကြသူကျွန်တော်တို့ရဲ့ညီအကိုမောင်နှမတွေနဲ့တစည်းတလုံးနဲ့ဆက်လက်အတူရပ်တည်ကြပါစို့အထူးသဖြင့်အာဇာနီပြည်သားစွာအသက်ပေးသွားတဲ့ယူကရိန်းလူထုကိုမမေ့ကြပါနဲ့
စိန့်ပီတာရင်မြင်မှာတနင်္ဂနွေနေ့ကကျင်းပတဲ့ပုပ်ယဟန်မင်းကြီးရဲ့ဩဝါဒခံယူပွဲကိုထောင်ထဲချီတဲ့ပရိသတ်တွေတက်ရောက်ခဲ့ကြပါလိမ့်ခင်ဗျာ
ကိုအောင်အောင်ပြောပြပေးသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ကြရတာပါအခုဆက်ပြီးတော့မြန်မာစကားပြောတဲ့ဘန်ကောက်ဈေးဆိုင်အကြောင်းနားဆင်ရမယ်မန်းညိုညိုလွေရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မတိုင်ခင်မှာတော့ကမ္ဘာတလွားခီးသွားအစီအစဉ်ကိုအလှည့်ပေးရအောင်ပါဒီတစ်ပတ်မှာတော့ fashion designer တွေအလေးထားရတဲ့ဖန်တီးအိမ်ကြီးအကြောင်းပြောပြပေးထားပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာနာမည်ကြီးဇိန်ခန် fashion designer တွေအလေးထားရတဲ့ဖန်တီးအိမ်ကြီးတစ်ခုရှိပါတယ်ဒီဇိုင်နာအမှတ်တစိအဝတ်အထည်တွေအသုံးဆောင်တွေဖြစ်လာဖို့နောက်ွယ်ကနေအသေးစိတ်အမှုစိတ်ဖန်တီးပေးရတဲ့လက်မှုအမှုပညာလုပ်ငန်းတွေစုနေတဲ့အဆောက်အုံကြီးဖြစ်ပါတယ်။မဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပေးပါလိမ့်မယ်ရှင
်။ပြည်သူနိုင်ငံပါရီမြို့တော်မြောက်ပိုင်းကအိုဘာဗီလီရက်ကွက်မှာဘေးသူကလက်ရမြောက်ထူးခြားတဲ့ဒရီကန်ပုံအဆောက်အုံကြီးတစ်ခုရှိပါတယ်။ 90M လို့နာမည်ပေးထားတဲ့ဒီအဆောက်အုံကြီးကိုကဘာကျော်ဇိန်ကန်ဖက်ရှင်အမှတ်တံဆိပ်ဖြစ်တဲ့ Chanel ကနာမည်ကြီးပြီးသူက Rudy Ricciotti ကိုဆောက်လုပ်ခိုင်းခဲ့တာပါ Chanel အပါအဝင်ကဘာကျော်ဖက်ရှင်အမှတ်တံဆိပ်တွေနဲ့ဇိန်ခန်အဝတ်အထည်တွေအသုံးဆောင်တွေဖြစ်လာဖို့မရှိမဖြစ်လိုတဲ့အမှုပညာရှင်တွေတနေရာထဲမှာစုပြီးတော့အလုပ်တွဲလုပ်နိုင်ကြအောင်ရည်ရွယ်ချက်နဲ့ဒီစာအုပ်ကြီးကိုဆောက်လုပ်ထားတာပါကဘာဖက်ရှင်လောကမှာထိတ်တန့်ရောက်တဲ့ပြင်သစ်ဖက်ရှင်လုပ်ငန်းအတွက်ဒီအစာအုပ်ကြီးဘလောက်အရေးပါတယ်လဲဆိုရင်ဒီအစာအုပ်ကြီးစောက်ဖွင့်ပြီးတဲ့နောက်မှာပြည်သစ်သမ္မတအမန်နျူအယ်မက်ခရွန်ကိုယ်တိုင်လာရောက်လေ့လာခဲ့တာကိုကြည်ရင်သိနိုင်ပါတယ
်။ d'accord. Et qu'est-ce que ça change?
အထက်၅ထပ်ရှိတဲ့ 19M အစာဦးကြီးထဲမှာရွှေကြီးထိုးဇာထိုးပန်းထိုးလုပ်ငန်းဖက်နက်လုပ်ငန်းလက်အိတ်လုပ်ငန်းအုတ်ထုပ်လုပ်ငန်းငှက်မွေးမျိုးစုံနဲ့အလှပုံဖော်တဲ့လုပ်ငန်းရွှေပဒိန်လုပ်ငန်းစတဲ့လက်မှုအတတ်ပညာပိုင်းကျွမ်းကျင်တဲ့လုပ်ငန်းဆက်တစ်ခုရဲ့အလုပ်ယုံတွေရှိပါတယ် Chanel ပွဲတက်ခါဝင်တွေအတွက်အသေးစိတ်အနုစိတ်ရွှေကြီးထိုးပန်းပုံဖော်ပေးနေတဲ့အလုပ်ယုံတွေလို့ပြောလို့လဲရပါတယ်လက်ချုပ်ဒီဇိုင်နာအဝတ်ထည်တွေအတွက်ခက်ခဲတဲ့ဒီဇိုင်းတွေကိုလက်တွေ့ဖြစ်လာအောင်ဖန်တီးပေးနိုင်တဲ့လက်မှုပညာပိုင်းလက်ရမြောက်လာတဲ့အတွက်နိုင်ငံတကာဒီဇိုင်နာတွေရဲ့လက်ဆွဲလုပ်ငန်းတွေလည်းဖြစ်ကြပါတယ်။ဒီလုပ်ငန်းတွေရဲ့အလုပ်ယုံတွေကိုတနေရာထဲမှာဆူထားလိုက်တဲ့အတွက်ဖန်တီးမှုပိုင်းပို့ပြီးတော့အဆင်ပြေလွယ်ကူသွားတဲ့အကျိုးတွေရှိတယ်လို့အနည်းပညာရှင်တွေကပြောကြပါတယ်။1858ခုနှစ်ထဲကနာမည်ကျော်ဒီဇိုင်နာတွေရဲ့အဝတ်အထည်တွေအတွက်ရွှေကြီးထိုးပေးလာတဲ့လက်ဆတ်ရွှေကြီးထိုးလုပ်ငန်းကြီးရဲ့ဒါရိုက်တာက Chanel ရဲ့ 19M အစာဦးကြီးမှာအလုပ်ယုံဖွင့်ထားနိုင်တာဘလောက်အကျိုးများတယ်ဆိုတာကိုအခုလိုပြောပြပါရစေ
D'abord c'est un immense cadeau que d'être au 19M pour nous c'est un lieu bien sûr
19M အစာဦးကြီးမှာအလုပ်လုပ်ခွင့်ရတာကျွန်တော်တို့အတွက်တကယ်ကိုကြီးမားတဲ့လက်ဆောင်ကြီးတစ်ခုရတယ်လို့ပါပဲပြီးသူကကြီး Rudy Ricciardi ရဲ့အမကန်ဖန်တီးမှုကြီးတစ်ခုဖြစ်ပါတယ်လက်မှုအတတ်ပညာကျွမ်းကျင်တဲ့နှိပညာရှင်တွေကိုတစုတစည်းတည်းထားပြီးတော့ပူပေါင်းဖန်တီးနိုင်အောင် Chanel ကစောက်ခိုင်းခဲ့တာဖြစ်ပါတယ်ရန်ကုန်အဆင်ပြေလွယ်ကူစေပါတယ်လက်ဝက်လက်စားလှုပ်ဖို့လိုလာပြီဆိုရင်ပေါရီမြို့ဒီဘက်ချမ်းကနေဟိုဘက်ချမ်းမှာရှိတဲ့ရွှေပဒိန်စီကိုသွားနေဖို့မလိုတော့ပါဘူးသူတို့လောယုံရှိတဲ့စီခန္ဓာကသွားခောက်ပြီးအလုတ်အပ်လိုက်ရုံပါပဲ
ခရစ်ရှန်လက်ခွာအီဆန်လဟော်နိုလိုပြင်သစ်ဖက်ရှင်သမိုင်းမှာမပါမဖြစ်တဲ့အထင်ကြီးတဲ့ဒီဇိုင်နာတွေကစားလို့ခေတ်ဆက်ဆက်နာမည်ကြီးဒီဇိုင်နာမျိုးစုံအတွက်လက်စားရွှေကြီးတို့လုပ်ငန်းကရွှေကြီးတို့ဝန်ဆောင်မှုတွေပေးလာခဲ့တာပါChanel fashion လုပ်ငန်းနဲ့လက်တွဲပြီးအလုပ်လုပ်ခဲ့တာကလည်း1983ခုနှစ်ထဲကဖြစ်ပါတယ်။သူတို့အတွေ့အကြုံအရသူတို့လို fashion လုပ်ငန်းမှာတခြားကျွမ်းကျင်သူတွေနဲ့အစအဦးတစ်ခုထဲမှာတစုတစည်းတဲ့အလုပ်လုပ်ရတဲ့အတွက်ဖန်တီးမှုပိုင်းအတွက်ပါအကျိုးများစေတယ်လို့ပြောပါတယ
်။Ça c'est vraiment un gain extraordinaire de créativité de synergie.
Alors sous bambi ni ni nine nine phan di nine de ajou ga de ge go ji ma ba le. Chanar ru bu bang phan di mu ri go lo jin de designer ri le po pi lo asin pi pi lou pe nine da de ge go a da che phit ba le.
Kaba jaw fashion designer ri atwe ma chi ma phit a tha ya de anu pinya ain ji lo tin sa pyo nine lot de 19M sa u ji ma 1864 khu ni the ga phanat chou long gan lou ni de Maison Masaho phanat long gan le chi ba de.ဒီလုပ်ငန်းကို Chanel Fashion House က2002ခုနှစ်မှာဝယ်ယူခဲ့ပါတယ်။ဒါပေမဲ့1950ပြည့်နှစ်ပိုင်းတွေကစလို့ပိုင်ရှင်မာဆာဟိုနဲ့ Chanel ပိုင်ရှင် Gabriel Chanel တို့ပူးပေါင်းပြီးဖက်နက်တွေဖန်တီးလာခဲ့ကြတာပါ။ Chanel ရဲ့ကဘာကျော်အနက်ရောင်ခြေချောင်းထိပ်ဖုံးနဲ့ဖနှောင့်ကြိုးတိုင်း Sling Bag ဖနှက်ကတက်တဲ့တစ်ခုဖြစ်ပါတယ်။1958ခုနှစ်တုန်းကကိုကို Chanel လို့ fashion လောကမှာတည်ကြတဲ့ Gabriel Chanel စီးဖို့ Masaho ချုပ်ပေးခဲ့တဲ့ဖက်နှက်က Chanel အမှတ်တံဆိပ်အတွက်တင်မဟုတ်ဘဲဖက်နှက်သမိုင်းမှာပါ Sling Bag ရဲ့လို့နာမည်တွင်ခဲ့တာဖြစ်ပါတယ
် Les bottiers Masaho ont participé au développement de la Sling Bag que vous voyez ici. Alors cette chaussure iconique c'est la Sling Bag qui a été inventée par Gabriel Chanel dans les années 50.
ဒီ iconic ဖက်နက်က Gabriel Chanel 1950ပြည့်နှစ်ပိုင်းတွေတုန်းကဒီဇိုင်းထွင်ခဲ့တဲ့ Sling Bag အမျိုးအစားဖက်နက်ဖြစ်ပါတယ်ဖက်နက်ဒီဇိုင်းကို Masaho ဖက်နက်လုပ်ငန်းကနေချုပ်လုပ်တဲ့အခါဖက်နက်တိုင်းကျိုးမှာမျှော်ကြိုးထည့်ပြီးတော့ချုပ်ပေးခဲ့ပါတယ်အဲ့ဒီခေတ်တုန်းကဖက်နက်ကျိုးတွေအလျှော်တင်လုပ်ဖို့ Buckle Gwin တွေထည့်ကြလိမ့်ရှိပါတယ်မျော်ကြိုးတက်လိုက်တော့ဝဲရချွတ်ရတာလွယ်သွားစေပါတယ်ဖနှက်ထိတ်ကိုလည်းအနဲ့ရောင်လောလိုက်တဲ့အတွက်ခြေထောက်ပူသွဲသွားပြီးတော့ပေါ့ပေါ့ပါပါကြော့ကြော့ရှင်းရှင်းပုံဖြစ်သွားစေပါတယ်
လက်မှုအတတ်ပညာကျွမ်းကျင်သူတွေစုပေါင်းအလုပ်လုပ်တဲ့နေရာဖြစ်အောင်နာမည်ကျော်ဗိသုကာကြီးကရည်ရွယ်ဖန်တီးထားတာမဟုတ် 19M အစာဦးကြီးတဲ့မှာအလုပ်လုပ်သူတွေရဲ့စိတ်ကူးကွန်မြူစီရဲ့အတွက်ကိုအသေးအချာဒီဇိုင်းထွင်ဆောက်လုပ်ထားပါတယ
် Et la maison a rejoint Chanel dans les années en 2002
Chanel နဲ့ Masaho ဖနက်ချုပ်လုပ်တဲ့အလုပ်ယုံတွဲထားတာ2002ခုနှစ်တည်းကဖြစ်ပါတယ်အခုတော့ 19M တဲ့ကအလုပ်ယုံနေရာတက်မှာပါပိုကြဲကြဲဝန်းရှိပြီးတော့အရန်လဲပိုလင်းလင်းရှင်းရှင်းရှိတော့တိတ်သဘောကျပါတယ်။နောက်တခြားလက်မှုလုပ်ငန်းတွေနဲ့လည်းနေရာတစ်ခုတည်းဖြစ်သွားတော့သူတို့နဲ့ချိတ်ဆက်ပြီးတော့အလုပ်လုပ်ဖို့ပူလွယ်သွားပါတယ်
။အခုလို 19M အစအဦးတည်ကြီးထဲမှာအလုပ်လုပ်ရတာအားသာချက်တွေအများကြီးရှိတယ်လို့ Maison Masaho ဖနှက်လုပ်ငန်းအတွက်ဒီဇိုင်းပုံစံတွေဖန်တီးပေးသူကပြောပါတယ
်။ Alors on déjà c'est un endroit magnifique, c'est très lumineux.
အလေးအကောင်းကောင်းရတဲ့အပြင်အလုပ်နေရာတွေကလည်းအကျယ်ကြီးတခြားအလုပ်ရုံတွေလည်းအများကြီးရှိတယ်။မိမိညာသစ်တွေလည်းအားလုံးရှိတော့ကျမတို့အတွက်တကယ်ကိုကောင်းပါတယ်။ပြည်သစ်မှာဂျာမျိုးတခြားဘယ်မှမရှိနေမှာမဟုတ်ဘူးလို့ထင်ပါတယ်။တကယ်ကိုကောင်းတဲ့အခွင့်အလမ်းတစ်ခုပါပဲ
သူတို့လိုလက်မှုအမှုပညာတက်ကြွသူတွေစုနေပြီးတော့အလုပ်ရုံတွေကလည်းတနေရာထဲမှာရှိနေတဲ့အတွက်ရွှေကြည်တို့တွေအပွင့်ဖက်တွေနဲ့ဖက်နတ်ဒီဇိုင်းတွေလက်တွေဖန်တီးရတာပို့ပြီးလွှဲသွားတာကိုလည်းသူကသဘောကျနေပါတယ
် on a développé plusieurs tiges brodées donc on peut avoir des chaussures brodées qui viennent de chez Montex ou
ရွှေကြည်တို့တွေပါတဲ့ပုံစံတော်တော်များများဒီဇိုင်းလုပ်ဖြစ်ပါတယ်အခုဆို Montex ရွှေကြည်တို့လုပ်ငန်းရဲ့အကူအညီနဲ့ဖက်နတ်တွေပေါ်မှာရွှေကြည်ထိုးရတာလွှဲသွားပါတယ်လမာရီလုပ်ငန်းရဲ့အကူအညီနဲ့ပန်းတွေပါတဲ့ဖက်နတ်ပုံစံလည်းလုပ်ဖြစ်ပါတယ်။အခုလိုအတူတည်းအလုပ်လုပ်တဲ့လုပ်ငန်းတွေအဆအဦးတစ်ခုထဲမှာရှိတော့တိတ်ကိုလွယ်ကူအဆင်ပြေပါတယ်
။ Chanel Fashion လုပ်ငန်းကြီးကိုတည်ထောင်သူ Gabriel Chanel ရဲ့မွေးရက်ဖြစ်တယ်လို့ Chanel Fashion လုပ်ငန်းကြီးရဲ့ကံကောင်းတဲ့ရက်တရက်ဖြစ်လို့နံပါတ်19ကိုရွေးထားတာဖြစ်တယ်လို့ပြင်သစ်လိုလက်မှုအမှုပညာဆိုတဲ့ဆက်လုံးအဆက M ဖြစ်တာကြောင့် 19M လို့အဆအဦးကြီးကိုရွေးချယ်နာမည်ပေးထားတာဖြစ်ပါတယ်။လက်မှုအတက်ပညာကျွမ်းကျင်သူ600ထက်မနည်းအလုပ်လုပ်နေတဲ့ဒီအစအဦးကြီးကပြင်သစ်နိုင်ငံရဲ့ fashion လုပ်ငန်းအထွတ်တည်းမဟုတ်ဘဲကမ္ဘာတဝန်းက fashion လုပ်ငန်းတွေအတွက်အရေးပါအလေးထားရတဲ့ဖန်တီးအင်ဂျီဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်မောင်ပ
ါ fashion designer တွေအလေးထားရတဲ့ဖန်တီးအင်ဂျီအကြောင်းကိုမဆူမြတ်မောင်တင်ဆက်ခဲ့တဲ့ကမ္ဘာတလခီးသွားအစီအစဉ်မှာနားဆင်ကြကြရတာပါအခုနေရာပေါင်းဆောင်အကြောင်းဆောင်အစီအစဉ်အလှည့်ရောက်ပါပြီထိုင်းနိုင်ငံမှာမြန်မာလူကျန်းမာရေးကိစ္စတွေပြောပြဆွေးနွေးပြီးဆေးဝယ်လို့ရနိုင်မဲ့ဆေးဆိုင်လေးတစ်ခုကိုဘန်ကောက်မြို့မှာမြန်မာပြည်သားတွေနဲ့ထိုင်းဒေသခံတွေပူးပေါင်းပြီးပထမဆုံးဖွင့်လှစ်ပါတယ်မြန်မာတွေထိုင်းကိုအလဲသွားကြနေထိုင်ကြတဲ့အခါထိုင်းစကားမတတ်ရင်အခက်အခဲရှိတာကြောင့်ထိုင်းမှာမြန်မာတွေကျန်းမာရေးနဲ့ပတ်သက်ရင်ဘာသာစကားအဆင်ပြေအောင်အခုလိုဖွင့်လှစ်တာဖြစ်တယ်လို့ဆိုပါတယ်ဒီတစ်ပတ်မန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းဆောင်အကြောင်းဆောင်အစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
ไทยภาษาอังกฤษภาษาเนี่ยตามกะซีไซน์สุบีမြန်မာဘာသာစလုံးနဲ့ပါရေးသားထားတဲ့ซีไซน์นี้တစ်ခုကိုဘန်ကောက်မြို့ကလူအစီကားဆုံးနေရာတစ်ခုဖြစ်တဲ့ဘတူနယ်အရက်မှာဒီလပိုင်းတွေအတွင်းမှာပဲတွေ့လာခဲ့ရပါတယ်ယူနီဖောင်းမားလို့အမည်တပ်ထားတဲ့ဒီซีไซน์မှာထူးခြားတာကတော့စင်းရောင်းချသူတွေစေဝါပညာရှင်တွေအများစုကထိုင်းတွေမဟုတ်ပဲမြန်မာဝန်ထမ်းတွေဖြစ်နေတာပါဒါပြင်အယောင်တာဝန်ခံဆိုင်ပိုင်ရှင်အကြီးအကဲဆရာဝန်ကလည်းမြန်မာပြည်သားဆရာဝန်တူဖြစ်နေပါဗျ
။ဟုတ်ကဲ့ဟိုမြန်မာပြည်သားတောင်းနေတဲ့ဒီစေးဆိုင်ကိုဖွင့်ဖို့စိတ်ကူးရလာတဲ့ပထမဦးဆုံးအကြောင်းအရာတော့ကျွန်တော်တို့လက်ရှိလုပ်နေတဲ့လုပ်ငန်းနဲ့လည်းဆက်ဆက်တယ်ပေါ့နော်။ကျွန်တော်တို့လက်ရှိမှာထိုင်းနိုင်ငံကိုစေးလာကူးခြင်းနဲ့မြန်မာတွေကိုဒီထိုင်းနိုင်ငံကစေးရုံဒီနဲ့ချိတ်ဆက်ပေးတဲ့ဝန်ဆောင်မှုဟာစလေအဆုံးပေါ့နော်။ဝန်ဆောင်မှုတွေနဲ့တာဝန်ယူပြီးလုပ်ပေးတယ်။ဒီလုပ်ငန်းကိုလုပ်လာတာတော့ကျွန်တော်တို့စုစုပေါင်းတော့9နှစ်ကျော်ပြီပေါ့เนาะဆိုတော့ဒီလုပ်ငန်းလုပ်တဲ့ကာလစဉ်အတွင်းမှာလည်းဒီလူနာတွေကိုဆေးမှာယူပေးရတယ်နောက်တစ်ချက်ကကြတော့ဒီကိုဗစ်ကာလမှာဒီလိုအပ်တဲ့လိုအပ်ချက်ကပုံမှန်ထက်ကိုပိုပြီးတော့လည်းအများပြားလာတယ်ပေါ့เนาะအဲ့ဒီအပြင်ဒီထိုင်းနိုင်ငံမှာလည်းကျွန်တော်တို့ဒီနေထိုင်တဲ့မြန်မာတွေလည်းမနှဲပါဘူးဆိုတော့သူတို့တွေရဲ့လိုအပ်ချက်နောက်တစ်ခုကအခုဆိုလည်းဒီထိုင်းနိုင်ငံဘက်မှာလာပြောင်းနေထိုင်တဲ့မြန်မာအများစုမိသားစုတွေလည်းပုံမှန်များပြားလာပြီပေါ့เนาะဆိုတော့ဒီဟိုဈေးကွက်အရာလည်းပိုလိုအပ်လာသလိုကျမတို့ရဲ့လက်ရှိလုပ်ငန်းနဲ့လည်းဆက်ဆက်နေတဲ့အတွက်ကြောင့်မို့လို့လုပ်ဖို့စဉ်းစားဖြစ်ပါတယ်ရှင်ဟုတ်လုပ်ကိုင်းဖြစ်ပါတယ
်ထိုင်းနိုင်ငံမှာအခုလိုတရားဝင်စည်းဆိုင်ဖွင့်တဲ့အခါနိုင်ငံသားတွေပဲလုပ်ပိုင်ခွင့်မရှိတာကြောင့်ထိုင်းနိုင်ငံသားနဲ့ဖက်ဆက်ဖွင့်နေကြရတာပါ
အဖေကထိုင်းနိုင်ငံသားပေါ့နော်အဲကြတော့ဟိုမွေးတာလည်းထိုင်းနိုင်ငံမှာပဲမွေးတယ်အဲကြတော့မွေးကလေးကထိုင်းနိုင်ငံဘက်ကမှမွေးစင်းနဲ့ဒီထိုင်းနိုင်ငံသားကရခဲ့တယ်ပေါ့ထိုင်းကျောင်းလည်းတက်ခဲ့တယ်ဟုတ်ပြီးမှအမေကမြန်မာပြည်ချမ်းဘက်ချမ်းလမ်းခေါ်တော့မြန်မာပြည်မှာကျောင်းတော့တက်ဘူးတယ်ပေါ့နော်အခက်အခဲတွေကတော့အများကြီးပဲပေါ့နော်ဟိုထိုင်းနိုင်ငံမှာဒီစေးဆိုင်ဖွင့်ဘူးတယ်လို့ပေါ့သူတို့ဇေယျနဲ့အကြံရင်ယူရတယ်ဟိုဘယ်အဆင့်နဲ့ဘယ်အဆင့်နဲ့ကြော်ဖြဲရမလဲပေါ့နော်ဟိုအဆင့်ကြော်ပြီးတော့လှုပ်လို့ရှိနေဆုံးရှုံးမှုတွေရှိနိုင်တယ်အဆင့်တွေလိုအပ်လို့ရှိနေဆုံးရှုံးမှုတွေရှိနိုင်အဲကြောင့်မလို့ဟိုတဆင့်ချင်းစီမမှန်ကန်ကန်သွားလို့ရအောင်လို့အဲ့ဒါကွန်ဆန်တန့်နဲ့အရင်ဆွေးနွေးတိုင်းနေတယ်ပြီးကွန်ဆန်တန့်ကလော်ယာလိုအပ်တယ်လော်ယာတွေနဲ့အဲ့လိုမျိုးပေါ့တရားဝင်ဖွင့်နိုင်ဖို့ဟိုဘယ်လိုနီးလန်းနေနဲ့ဘယ်လိုသွားရမလဲဆိုသူကပြောမှတေချာတိကျပြောမှဒါနမသူတခါမှမကြုံဘူးကူလော်ယာလဲဒီမြန်မာနိုင်ငံသားနဲ့တွေ့ပြီးတော့နိုင်ငံခြားနဲ့တွေ့ပြီးတော့ဟိုစေးဆိုင်ဖွင့်မှုဆိုပြီးတော့အဲ့ဒါလော်ယာလဲပထမအဆုံးပေးတဲ့အကြံလဲမာခဲ့တာတွေရှိတယ်ဒါပေမဲ့နောက်ဆုံးသူဟိုယုံလော်ယာကယုံနေတဲ့အခြေဆက်ရှိတော့ဒီလော်ယာတေချာပူစေးဆက်ပူစေးဆက်အောင်ဆိုပြီးတော့ အကနဲ့တဆင်ပို့ပြီးတော့ဟိုတရားဝင်လမ်းကြောင်းရအောင်လုပ်နိုင်ခဲ့တယ်ပေါ့ဟုတ
်ဘန်ကောက်မြို့မှာတခြားစီးဆိုင်တွေထောင်ထဲချီရှိနေတဲ့ကြားမှာအခုလိုမြန်မာကျန်းမာရေးဝန်ထမ်းတွေဝန်ဆောင်မှုပေးနေတဲ့စီးဆိုင်တွေကဘန်ကောက်မြို့မှာပထမဆုံးဖွင့်လိုက်တဲ့စီးဆိုင်တွေဖြစ်ပါတယ်
ဒီစေးတိုင်းကကြတော့ဟိုဝန်ဆောင်မှုအပိုင်းကလေးကြတော့ပို့ပြီးတော့အားတာတယ်ဗောနော်တခြားဒီထိုင်းစေးဆိုင်နဲ့ပတ်သက်ပြီးတော့ထိုင်းစေးဆိုင်တွေကလည်းကြတော့သူတို့ကမြန်မာပဲတောက်ဝဲဝဲပဲဖြစ်ဖြစ်ဟို foreigner တောက်ဝဲပဲဖြစ်ဖြစ်သူတို့ကအင်္ဂလိပ်လိုလည်းသိမရဒီမှာကြတော့အဓိက foreigner ကိုလည်းအဓိကထားတယ်အထိုင်းနေလာရင်လည်းရတယ်ဗောနော်အဓိကတော့ foreigner နဲ့မြန်မာဗောမြန်မာလည်းအဓိကဟိုမြန်မာလေးပါတဲ့ခါကြတော့မြန်မာလေးကိုပို့ပြီးတော့ဝန်ဆောင်မှုပေးနိုင်တယ်ပြီးတော့အခက်ခဲတွေပါလေရှိလို့ရှိရင်ဆွေးနွေးတိုင်ပင်လို့ရတယ်အဲဒီမှာပုံမွေနေနေပြောဆိုလို့ရတယ်ဗောနော်အဲကြတော့မြန်မာ customer တွေအားလုံးအတွက်လည်းကြတော့အဆင်ပြေတယ်ဗော
လီလာသူရဲ့ပြောဆိုမှုအရာထိုင်းနိုင်ငံမှာမြန်မာပြည်သားတရားဝင်ရောတရားမဝင်မှာစေတန်းပတ်ဝန်းကျင်ရှိနေပြီးအများစုကအခြေခံအလုပ်သမားတွေဖြစ်ကြပါတယ
်ဒါဆက်ဆချင်းကတော့ဒါပတိပထမအဆုံးတဆိုင်တည်းလည်းဖြစ်တာလည်းပါတာဗောနော်ဘာဖြစ်ဒီလိုမြန်မာရှိနေမြန်မာအများစုတွေလည်းသူအားကိုးတယ်အဲကျွန်တော်တို့ဆိုင်အောင်အထူးသဖြင့်ကတော့ဘလောက်ပဲထိုင်းဘာသာစကားကိုကျွမ်းကျင်နေပြောပြောကိုယ့်ရဲ့မိခင်ဘာသာစကားလောက်တော့အားရပါရမရှိတာနှွေးထွေးမှုမရှိတာတော့အမှန်ပဲပေါ့နော်ဆိုတော့အဲ့ဒီအပေါ်မှာတော့ကျွန်တော်တို့ဘက်ကနေပြီးတော့ဒီစေးဆိုတဲ့ရောင်းဝယ်ခြင်းတစ်ခုအပြင်ပေါ့ကိုယ့်နိုင်ငံသားအချင်းချင်းကိုပြန်လဲစောင့်ရှောက်ကြည့်ရှုပေးလို့ရတဲ့အနေထားတွေဒီခံစားချက်တွေကကြတော့ဘာနဲ့မှငွေနဲ့လည်းဝယ်ယူလို့မရဘူးပေါ့နော်ဆိုတော့ဒီဟာအပေါ်မှာတော့သူတို့ဘက်မှာအများကြီးတက်ရောက်မှုအရေးကြီးတယ်လို့ထင်ပါတယ
်အဓိကတော့ပြောရပါတာစကားရပေါ့ပြောလို့ရနားလည်မှုရလွယ်ရအဲ့ဒါကြောင့်မို့လာဝင်ဖြစ်တာပေါ့ခြားနိုင်ငံရောက်တော့ကြကိုယ့်လူမျိုးကြီးချင်းချင်းဆိုပို့ပြီးတော့အာပေးမျိုးပို့ပြီးတော့စောင့်ရှောက်ပြီးတော့ဆိုင်နေရရအဲ့ဒီချင်းချင်းလူမျိုးချင်းချင်းတွေကိုအားကြောင့်မြန်မာစည်းဆိုင်လာဖြစ်တာပေါ့
အခြေခံအလို့သမားအများစုဖြစ်တဲ့ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာပြည်သားတွေဟာအင်္ဂလိပ်လိုရောထိုင်းလိုပါဘာသာစကားအခက်အခဲတွေရှိကြတာမို့မြန်မာလိုပြောလို့ရတဲ့ဒီစည်းဆိုင်တွေကလူ့ဘဝမှာအရေးအပါဆုံးတစ်ခုဖြစ်တဲ့ကျန်းမာရေးအတွက်အားကိုးအားထားဖို့စေဝါဆိုင်ရာအိုအစ်စ်လေးတစ်ခုပဲဖြစ်နေတာပါရှင်
မြန်မာဘာသာစကားပြောလို့ရတဲ့ဘန်ကောက်မြို့ကဆေးဆိုင်အကြောင်းနေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမတ်ညွညွလွင်ကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@vanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတစင်းလဲဆက်သွယ်နိုင်ပါတယ်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုခင်မောင်ဆိုမင်းကပြောပြပေးပါမယ်ရှင
်ကုလသမဂ္ဂလူကျုံရေးကောင်စီမှမြမအရေးနဲ့ပတ်သက်ပြီးတကားပိတ်ဆွေးနွေးရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုရင်ဟေဆာလဲလူကိုယ်တိုင်တက်ရောက်ဆွေးနွေးခဲ့ကြောင်းအတွင်းရေးမှူးချုပ်ယုံကပြောပါတယ်ဆွေးနွေးပွဲမှာပါဝင်ခဲ့သူနောက်တူဖြစ်တဲ့ပြည်ထောင်စုအမတ်ကြီးဘာဘရာဝူဝတ်ကလည်းတက်ရောက်ပြီးတော့လုံခြုံရေးကောင်စီအနေနဲ့ပုံမထိရောက်တဲ့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ဖို့မျှော်လင့်ကြောင်းပြောဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြမအရေးဆုံးဖြတ်ချက်ကိုမှနှစ်ဒီဇင်ဘာလကချမှတ်ခဲ့ပြီးမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်ဆိုင်ဖို့အာဆီယံချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့ဒေါ်အောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေချွင်းချက်မရှိလွတ်ဖို့တောင်းဆိုထားပါတယ်ခင်ဗျာ။အာဖရိကတိုက်မှာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာတာကိုသမရဂျိုးဘိုင်ဒင်အစိုးရကတံပြန်ဖို့အချိန်မြင့်ကြိုးပမ်းနေချိန်မှာပဲအမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအီသီယိုးပီးယားနဲ့နီဂျာနိုင်ငံတို့ကိုထွက်ခွာသွားပါတယ်။မေရီလန်းပြည်နယ်အန်ဒရူးလေတစ်ကန်ကနေတနင်္လာနေ့နောက်ပိုင်းကထွက်ခွာသွားတာလို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ဝန်ကြီးဘလင်ကင်ဟာအီသီယိုးပီးယားနိုင်ငံအဒစ်ဘာဘာနဲ့နီဂျာနိုင်ငံနီဆေမီယာမျိုးတို့ကိုဒီကနေ့အင်ကာနေ့မှာရောက်ရှိမှာဖြစ်ပါတယ်နျူကလ িয়ার စွမ်းအင်သုံးရေငုပ်တင်မော်တီဆောက်မဲ့အစီအစဉ်အပါအဝင်အမေရိကန်ပြည်ထောင်နဲ့ဩစတြေးလျသုံးနိုင်ငံသဘောတူညီချက်ဟာအန္တရာယ်ကြီးမားတဲ့လမ်းကိုဥတီနေတယ်ဆိုပြီးတရုတ်နိုင်ငံကဝေဖန်လိုက်ပါတယ်ပထဝီနိုင်ငံရဲ့အကျိုးစီးပွားကိုဥတီပြီးထုတ်ပြန်လိုက်တဲ့သုံးနိုင်ငံမဟာမိတ်အဖွဲ့ရဲ့ကြေညာချက်ဟာနိုင်ငံတကာအတိုင်းဝိုင်းရဲ့စိုးရိမ်မှုတွေကိုပြစ်ပယ်ရရောက်ပြီးလွဲမားနေတဲ့အန်ရီလန်ကိုဥတီနေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝမ်ဘင်းက ဘေဂျင်းမြို့မှာအင်ကာနေကသတင်းစာရှင်းလင်းပွဲနဲ့ပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာဗန်ကြီးနှစ်ခုပြိုကွဲသွားတဲ့သတင်းတွေထွက်ပေါ်ပြီးအမေရိကန်စတော့အစုရှယ်ယာတွေကျဆင်းပြီးတဲ့နောက်အင်ကာနေမှာအာရှအစုရှယ်ယာဈေးတွေလည်းကျဆင်းသွားပါတယ်ခင်ဗျာ
အင်ကာညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Kilia Williams နဲ့ John Walker တို့ဖြစ်ပါတယ် View American အတန်းအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ် View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်ဒေါ်တာရှင်များနဲ့တကွအညီမပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါသေးရှင်ကျွန်မအလိမ်ပါပါ
This program has come to you from the Voice of America, Washington.